Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ne ro Daily American tan ga ni 2020 November la 15 ye. Tining rue ne manai khin season le go Myanmar san lo jin ma ne 6 na yi ga ni 9 na yi thi. Line lo meter 2440 ne 51. Line lo meter 190 lo ga ni thong lan pe ni ba bi. Chuma khin myo sat ba. Di manai khin tanin rue go mat tain ni thai ne tu pyo pya pe ba me.November 3ရက်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုပြီးအထောက်ထားမပါတဲ့သမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာ Washington DC မှာကျင်းပနေပါတယ် Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုရဲအထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ဘက်ပြောင်းပြီးမဲထည့်လို့ရှိတဲ့ပြည်내အတော်များများမှာမဲမတမမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူးပြည်내ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့သူတို့ပြည်내တွေမှာဒီရွေးကောက်ပွဲရလဒ်ကိုထိခိုက်စေလောက်တဲ့ဆိုရတဲ့မဲမတမာမှုမျိုးမရှိဘူးလို့ပြောဆိုကြပါတယ်။သမရကိုထောက်ခံတဲ့လူလူစုဝေးဆန္ဒပြပွဲတွေစတင်ဖို့အတွက်တတ်မှတ်ချိန်မတိုင်ခင်2နာရီလောက်အလိုမှာသမရထရမ့်ကသမရအင်ဂျူရှိရာပင်ဆယ်ဗေးနီးယားအေဗနျူးလမ်းမပေါ်ကိုသူ့မော်တော်ယာဉ်တန်းနဲ့ထွက်လာပြီးသူ့ကိုထောက်ခံတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုပြုံးပြီးလက်ဝှေ့ရန်နှုတ်ဆက်ခဲ့တာပါ။ဒီဆန္ဒပြပွဲတွေကို Conservative အယူရှိတဲ့သတင်းမီဒီယာတွေလူမျိုးကြီးစုရဲ့အမျိုးသားရေးဝါဒီတွေကဥဆောင်ကျင်းပတာဖြစ်ပြီးသူတို့ကိုဖက်ဆစ်ဆန့်ကျင်တဲ့အဖွဲ့တွေခွဲခြားဆက်ဆံမှုမရှိဘူးလှုပ်ဆောင်နေတဲ့တက်ကြွလှုပ်ရှားသူတွေကဒံပြန်ဆန္ဒပြဖို့အတွက်စီစဉ်နေကြပါတယ်ဆန္ဒပြဖို့စီစဉ်ထားတဲ့နေရာတစ်ဝိုက်ကလမ်းနေအားလုံးကိုရဲတွေကပိတ်ထားပြီးလုံခြုံရေးတွေလည်းတင်းတင်းကြပ်ကြပ်ချထားပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့တက်တန်းကာလနောက်ဆုံးသတင်းပတ်တွေအတွင်းကာဝေးဆန္ဒမူဝါဒအကြီးကျယ်အပြောင်းလဲလုပ်မှဆွေးနွေးကြခြင်းမှာပဲအမေရိကန်ဥဆောင်တဲ့စစ်ပွဲနဲ့ပတ်သက်ပြီးကာကွယ်ရေးဌာနယာယီဝန်ကြီးခရစ်စတိုဖာမီလာရဲ့ဌာနဆိုင်ရာပထမဆုံးထုတ်ပြန်တဲ့စာထဲမှာရှေ့နောက်မညီတဲ့သဘောတွေတွေ့နေရပါတယ်။တောက်ကြံနဲ့ထုတ်ပြန်တဲ့စာထဲမှာဒီစစ်ပွဲဟာမပြီးဆုံးသေးကြောင်းဖော်ပြထားတယ်လို့အယ်ကိုင်ဒါနဲ့အပေါင်းပါတွေကိုချေမှုန်းတာဟာပြီးဆုံးလို့နေဖြစ်နေပေမဲ့အရင်မဟာဗျူဟာတွေတဲကပောင်းရင်းမှုမျိုးကိုရှောင်ပြီးပြီးဆုံးတဲ့အထိတက်ရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းနောက်တစ်ပတ်မှာတော့မစ္စတာမီလာကဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကိုစွမ်းရှိတဲ့လောက်လှုပ်ဆောင်ခဲ့ပြီးစိန်ခေါ်မှုတွေကိုချေမှုန်းနိုင်နေဖြစ်ကြောင်းအခုချိန်ကတပ်သားတွေအင်ဂျန်လာတော့မယ့်အချိန်ဖြစ်ကြောင်းရေးသားထားတာပါကာကွယ်ရေးဌာနမှာ Mark Espania အတွက်မေလကိုအခုလိုအချိန်မျိုးမှာအစာထိုးခန့်ခဲ့တာနဲ့ပတ်သက်ပြီးလက်ရှိနဲ့လက်ဟောင်းစစ်သက်ဆိုင်ရာအခြေခံအရာရှိတွေနဲ့ကျွမ်းကျင်သူတွေကစိုးရိမ်ကြောင်းပြောကြားခဲ့ကြပြီးဒါအမေရိကန်ရဲ့စီးရဲမူဝါဒပြောင်းလဲမှုတွေအမြန်လောက်လာနိုင်တယ်လို့မတိငိမ့်တဲ့အနေအထားမျိုးတွေပေါ်လာနိုင်တယ်လို့သတိပေးကြပါတယ်။တောက်ကြတာနဲ့တခြားအချမ်းဖက်ဖွဲ့တွေခြေကုပ်ယူလို့မရအောင်မဟာမိတ်တွေနဲ့လက်တွဲပြီးတနည်း20နီးပါးတိုက်နေတဲ့အာဖဂန်စစ်ပွဲအတွက်တာဝန်ချထားတဲ့ American တပ်သား 4,500 လောက်ကိုသမ္မတထရမ့်ကပြန်ပြီးခေါ်ယူခြင်းနေတာအတွက်လည်းစိုးရိမ်နေကြတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေကြားစီးလုံးညီညွတ်မှုဆန္ဒကိုအချမ်းဖက်ဝါဒဆွဲကဖြိုခွင်းလို့မရနိုင်ဘူးလို့ဂျာမနီပြည်ထောင်စုဝန်ကြီးကိုရှိခိုဖော်ကတောက်ကြံနဲ့ဘာလင်မှာပြုလုပ်တဲ့ EU ပြည်ထောင်စုဝန်ကြီးတွေရဲ့ online အစည်းအဝေးမှာပြောကြားလိုက်ပါတယ
်။ Wenn wir zusammenhalten
တကယ်လို့အချမ်းဆက်ဝါရဆဲနဲ့ပတ်သက်ပြီး EU ဖွဲ့ဝင်နိုင်ငံတွေကြားစီးလုံးညီညွတ်မှုရှိမယ်ဆိုရင်ဒီအင်အားကကြီးမားတဲ့အတွက်ရေရှည်မှာဥရောပအတွက်ဒီဝါရဆဲကထိုးပေါက်လို့ရမှာမဟုတ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။အစ္စလာမ်စစ်တွေးကြလို့တမ်းမြတ်ရှိသူတွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံပါရီနဲ့ Nice ဩစတြီးယားကဗီယန်နာမြို့တွေမှာတလတန်းလူရှိဦးတည်ဆုံးခဲ့ရတာဖြစ်ပါတယ်။ EU အနေနဲ့ဘာသာရေးတိုက်ခိုက်တာမဟုတ်ဘဲအကြမ်းဖက်တဲ့ဗဲအစွန်းရောက်လှုပ်ဆောင်မှုမျိုးကိုမဆိုဆန့်ကျင်တိုက်ဖြတ်မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီး Host ကပြောပါတယ်။ဒီလိုတိုက်ခိုက်ရမှာ EU နဲ့နိမိတ်ထဲဘယ်သူဝင်လာပြီးဘယ်သူထွက်သွားတယ်ဆိုတာကို EU ကသိဖို့လိုတဲ့အပြင်ဒီနယ်စပ်ဒေသတွေမှာလုံခြုံရေးအထူးခိုင်မာအောင်လုပ်ဖို့အဖွဲ့ဝင်နိုင်ငံအားလုံးကသဘောတူကြကြတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာတောက်ချန်လေးကတရက်တွင်းကူးစက်မှု 38,000 ခွဲကျော်နဲ့နောက်ထပ်ဆန်းကျင်တက်တင်ခဲ့ပါတယ်။ချစ်စပရင်းလေးက 3,000 ခွဲကျော်ရှိခဲ့တာကြောင့်တောက်ချန်လေးမှာရာဂိုင်နှုန်း 20 တိုးလာတာဖြစ်ကြောင်းနဲ့အခုဆိုကူးစက်ချားသူ 10,800 ခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ သေဆုံးရသူကလည်း2,000 နီးပါးရှိပါတယ်။အမေရိကန်နိုင်ငံမှာအနောက်ပိုင်းကကယ်လီဖိုးနီးယားနဲ့တောင်ပိုင်းက Texas ပြည်နယ်တွေမှာဒီရောဂါအကူးစိုက်ခံသူတပန်းကျော်နေပြီး Ohio, Iowa, Nebraska နဲ့ Indiana ပြည်နယ်အပောင်းဝင်အနောက်လယ်ပိုင်းဒေသတွေမှာတော့ကူးစက်မှုတွေတိတိတသားတိုးလာနေတာပါ။ဒီရောဂါကြောင့်ခံနေရတာအတွက်ကင်ဆယ်ကူညီရန်ပုံငွေချထားပေးရတဲ့ဥပဒေပြုနိုင်အောင်လှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာTwitter ကနေလွှတ်တော်မှတ်တွေကိုတိုက်တွန်းလိုက်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ40 kHz 8.3 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းခရီးနေမနေ့ခင်မြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါ။မြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 အကြီးပြုလူနာ1,289 ဦးထပ်တိုးတာကြောင့်ကိုဗစ် -19 အတည်ပြုလူသား68,012ဦးရှိသွားပါပြီ။အခုချိန်ထိကိုဗစ် -19 စစ်ဆေးမှုပေါင်း 9,000 နီးပါးရှိခဲ့ပြီးကူးစက်ကံအတည်ပြုလူနာ 9,000 လောက်တွေ့တာဖြစ်ပါတယ်။သေဆုံးမှုကတော့စနေနေ့မှာကိုဗစ်ကြောင့်သေဆုံးသူ18ဦးရှိခဲ့ပြီးအခုချိန်ထိသေဆုံးသူပေါင်း 1,552 ဦးရှိပါတယ်။စနေနေ့မှာဆေးရုံဆင်းရသူ1026ဦးရှိပြီးဆေးရုံဆင်းခွင့်ရသူပေါင်း91,362ဦးထိရှိသွားပါပြီ။ဆက်ပြီးကုသခံယူနေရသူ1000ကျော်ရှိပါတယ်။အများစုကတော့ရန်ကုန်တိုင်းမှာဖြစ်ပါတယ်။စနေနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တယောက်တဲ့အရှိအာရှညီလာခံမှလည်းကမ္ဘာကောင်းဆောင်တွေကကိုဗစ် -19 အလွန်ပြန်လည်ထူထောင်ရေးကိစ္စကိုဆွေးနွေးကြပါတယ်။ကူလာတမ်ကအထွေရမှုချုပ်အန်တိုနီယိုဂူတာရက်စ်က
In this age alone, as many as 39 million people could revert to extreme poverty.
The global community ရှေ့အခြားတစ်ခုလဲမှာကျင်လူပေါင်း39သန်းဟာချွတ်ချုံကြဆင်းရဲမွဲတေသွားနိုင်နေရေရှည်တည်တန်းနဲ့ဖွံ့ဖြိုးမှုပန်းတန်ရောက်ရှိနိုင်ရေးလမ်းကြောင်းကနေသွေးဖယ်မသွားစေဖို့ကမ္ဘာအတိုင်းဝိုင်းနေနဲ့ဒီစိန်ခေါ်ချက်အခက်အခဲတွေကိုစာနာရိုင်းပင်းမှုစီးလုံးညီညွတ်မှုနဲ့ဆောင်ရွက်ကြဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းသွားတာပါ COVID-19 ကပ်ဘေးရောဂါကနေအများဆုံးပြန်လည်ထူထောင်ရေးနဲ့ရှေ့မှာတွေ့ရမယ့်အကျက်တဲတွေအတွက်လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးလိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအရှိအာရှထိပ်တီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှေ့အားရှထိပ်တီးဆွေးနွေးပွဲမှာရခိုင်ဒေသအခက်ခဲတွေကိုလည်းဆွေးနွေးခဲ့ကြတာပါ COVID-19 ကပ်ဘေးကာလကြာစိန်ခေါ်ချက်တွေရှိပေမဲ့အစိုးရကရခိုင်ဒေသတည်ငြိမ်ရေးဖွံ့ဖြိုးရေးကိုကြိုးပမ်းနေတဲ့အကြောင်းအရှေ့အားရှဖွဲ့ဝင်နိုင်ငံတွေနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ဒေါက်တာဆန်းစုကြည်ကထိပ်တီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းတဲ့ရွေးကောက်ပွဲဟာဆိုရင်နိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းမှုမှာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရုပ်ဝင်ကြီးမရီစ်ဖိန်းကကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့ကြာသာပတင်းတွေကထုတ်တဲ့ဩစတြေးလျနိုင်ငံသားရုပ်ဝင်ကြီးရဲ့ကြေညာချက်မှာတော့ဒီမိုကရေစီအပြည့်အဝရရှိရေးအတွက်မြန်မာနိုင်ငံကိုဆက်လက်ထောက်ခံသွားမယ်အကြောင်းဖော်ပြပါတယ်။နောက်ဒီမိုကရေစီလုပ်ငန်းစဉ်မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေလည်းအပြည့်အဝပူးပေါင်းပါဝင်နိုင်ရေးလာမယ့်မြန်မာအစိုးရတဲ့ဘက်ကအသေးချဆောင်ရွက်ဖို့လည်းအားပေးတိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးမဲပေပွဲမလုပ်ခဲ့တဲ့ဒေသတွေမှာလည်းအတက်နိုင်ဆုံးအစောဆုံးပွင့်လင်းမြင်သာမှုရှိရှိအားလုံးပါဝင်နိုင်တဲ့ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့မျှော်လင့်ကြောင်းလဲဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာပဲချမ်းမြဝတီမျိုးကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာတဲ့ထိုင်းနိုင်ငံသားတွေကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတရားမဝင်နိုင်ငံတွင်းဝင်ရောက်မှုနဲ့အမှုဖွင့်ခံရမယ့်အကြောင်းထိုင်းသတင်းရှင်းသတင်းကရှင်းပါတယ်မြန်မာဘက်ကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာတဲ့ထိုင်းနိုင်ငံသား17ဦးကိုမဲဆောင်မှာထိုင်းရဲနဲ့စစ်တပ်ကတွေ့ရှိဖမ်းဆီးတာပါမြန်မာပဲချမ်းမြဝတီမျိုးကအွန်လိုင်းကာစီနိုလောင်းကစားရုံကဝန်တန်းတွေလို့ဖမ်းခံရသူတွေကပြောကြောင်းလဲသတင်းကဖော်ပြပါတယ်ဖမ်းခံရတဲ့ထိုင်းနိုင်ငံသား17ဦးစလုံးကို COVID-19 ဆန့်သက်ပြီးအစိုးရရဲ့ quarantine center မှာတီးခြားခွဲထားရှိထားပါတယ်။ဒီတီးခြားခွဲနေထိုင်ရတဲ့ကာလအလွန်မှာတော့တရားစွဲဆိုခံရမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဘီယင်းစနစ်ပြုပြင်ကြောင်းလဲရင်းနဲ့အစိုးရကိုဆန့်ကျင်တဲ့အနေနဲ့စနေနေ့ညကမြို့တော်ဘန်ကောက်ရဲ့အထိတ်မှကြောက်တန်အင်းကြီးမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးကြပါတယ်။လက်နဲ့ချီချမ်းမြလာပြီးဖြစ်တဲ့ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေမှာတော့2014ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာအစစ်အစင်ရယူလာတဲ့ဝင်ကြီးချုပ်ပရယူချန်အိုချာနှုတ်ထွက်ပြီးတော်ဝင်မိသားစုရဲ့အခန့်ကဏ္ဍပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုကြတာပါ။အသက်16နှစ်အရွယ်ဘီဂျမာဖွန်နိဘာကဘက်စတူဒန့်လှူရှာမှုခေါင်းဆောင်တူဖြစ်ပါတယ်
ဒီခုခေါလောင်မီရဘောပထာဖြစ်ပါတယ်အခုတော့
ကိုပြည်ဒီမိုကရေစီနီးချလာရင်ပြည်သူအခွင့်အရေးတွေကိုအမျက်ထုတ်တာကလွဲလို့ဘာမှမလုပ်တဲ့အစိုးရလက်ထက်မှာရထားတဲ့ပြောခွင့်ဆိုခွင့်ထက်ပိုပြီးပြောဆိုခွင့်ရလာမှာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။စနေနေ့ကမြို့တော်ဘန်ကောက်ကဒီမိုကရေစီအထိတ်မှကြောက်တိုင်မှာဆန္ဒပြသူ2500လောက်ရှိခဲ့ပါတယ်။စနေနေ့ကယထာလိုင်းတဲ့ဖွင့်ပွဲတက်တဲ့ထိုင်းပြည်ရင်ကတော့စီးလုံးညီညွတ်မှုအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့မနေ့ခင်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်ပြီးသတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ကြရအောင်ပါရှင်
စစ်ပွဲပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်တွင်မြေမြုပ်မိုင်းနဲ့ဆက်လက်ကြံလက်နက်တွေကြောင့်အယတားထိခိုက်မှုရှိနေတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာရေပုံမြုပ်နယ်လီတွန်ကျေးရွာနဲ့ဆင်းရင်းရွာဘက်ကိုသွားတဲ့ကာလံပီဆက်လက်ကြံဘုံလိုယူဆရတဲ့ဘုံပကွဲလို့လမ်းပြေလှုပ်သားတို့သေဆုံးထိခိုက်ကြံရရရှိခဲ့တယ်လို့လီတွန်ရွာနီးကကံလောင်ကြီးမြုပ်ခံကိုဆံမောင်ထွန်းကပြောပါတယ်
။ဟိုကတယောက်သေးတယ်တယောက်ကဒဏ်ရတယ်တဲ့။လူလာလူလာကိုအဆင်မပါဆော့ပြီးတင်တယ်စိရဲသူကအသက်20တဲ့သူကလက်ပြဘုံကိုလေသူကမပေါက်ဆိုပြီးတော့ထုတဲ့ကပေါက်လာတဲ့လက်ပြတဲ့သူကအဲ့နာလူတွေကအဲ့လိုသူကရဲကြလာလုံးကြတာလည်းရှိရဲ့လေ
မနေ့ကပောက်ကွယ်မှုတွင်တေဆုံသွားသူကတော့ရေပုံမြုပ်နယ်လီစုံချေးွာကမောင်တန်းအောင်20နှစ်ဖြစ်ပြီးတန်ရရရှိသွားသူလူကတော့ဦးမြင့်တန်းနဲ့ကိုမြင့်စိုးသားဖားနှစ်ယောက်လို့ဖြစ်ကြပါတယ်တန်ရရသူလူကတော့ခမ်းမြုပ်စေယုံမှာစေကူသားမှုခံယူနေတယ်လို့ဇေရခန်တွေကဆိုပါတယ်မနေ့ကမနေ့ပိုင်းအမျိုးနယ်ဇလက်ချောင်းကြီးရွာအုပ်စုနတ်မော်ကြီးရွာကဒေသခံတက်ကြီးတူခြံတန်းမှာမိုင်းနေမိလို့စံရပြင်းထန်ရရှိသွားတယ်လို့အမျိုးနယ်လူသားချင်းစာနာမှုစံရစေတနာဝန်ထမ်းကုမျိုးလင်ကပြောပါတယ်
နမောကြီးရမှာဗောနော်ဒီကိုခဲဆိုပေါင်းချမ်းနေဗောအဲ့ဒီပေါင်းချမ်းနေတုန်းပါပဲအဲ့ဒီမြေမြောင်းမိုင်းပေါက်တယ်ဗောမနေ့ကကျိုးကျိုးခဏနာရီလောက်ဗောဥရဲ့ပိုင်ခင်ကဥပဝအလက်ခဏစေတုံးလိုက်ရှိပြီဗောနော်ခထောက်တစ်ဖက်ပြသွားတယ်လို့တွေ့ရတယ်ဗောလက်မောင်းတွေရပ်တယ်မှာဒဏ်ရာတွေပြန့်ထင်တယ်ဗောနော
်ဒီပေါက်ကွဲမှုမှာပယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးတယ်လို့မိုင်းနေမိတန်ရာရရှိသူဥဖေဝင်းဟာအလဲကျွန်းကြီးဝန်ဒီဖျားကြီးတောင်မှာတတ်ဆွဲထားတဲ့တမတော်ကစေကူသားပေးနေတာဖြစ်ပြီး NCU ကိုပို့ဆောင်နိုင်ခြင်းမရှိသေးဘူးလို့ဇလက်ချောင်းတိရခန်ကပြောပါတယ်ဒီခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလတွင်မြေမြုပ်မိုင်းနဲ့ဆစ်လက်ကြံဘုံတွေကြောင့်ဒေသခံတွေစီးကပ်မှုတွေများနေတယ်လို့ရခိုင်တိုင်းလားမြို့နယ်များစီယုံသွေးမှုကိုယ်စားစောဆုံးကပြောပါတယ်
ဒီအပိုင်းတွေမှာဒီတိုက်ခွေတွေကြီးမားမရှိတဲ့အဲအဲ့ဒီဘက်တွေမှာဒီမိုင်းခွေတာတွေခဏခဏဒီမက်ပစ္စည်းတွေထိခိုက်တာတွေခဏခဏကျွန်တော်လည်းကြားပါတယ်အပြည့်တခုအနေနဲ့ပြေးလျှောက်မှုတော့ကြာမှာပေါ့လေဒီလိုမှ NDA ကိုသူတို့အဲ့တော့တတိမထမင်းတဲ့အခါမှာသူတို့ပုံပေါ်လကောင်းနိုင်နေတဲ့အဲထိခိုက်တာတွေများနေတာသိပါတယ်ဗ
ျမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားလက်နက်သာစစ်ရေးသိမ်းမှတ်မှုကာလအတွင်းမြေမြုပ်မိုင်းနဲ့ဆစ်လက်ကြံဘုံတွေပောက်ကွဲမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးရှိခဲ့ပြီလို့ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံးကနေစီရင်ပြုစုထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကအားမျိုးနယ်ကစူးကိုင်းအုပ်စုရှောက်ထုံကြီးပါမှာလက်နက်ကြီးကြီးစိတ်မှန်ရကကလေးငယ်3ဦးပါဝင်ဒေသခံရွာသား6ဦးထိခိုက်ဆိုင်ရာရရှိခဲ့တယ်လို့အော်တိုဘာလဒုတိယပတ်မှာလည်းအားမျိုးနယ်ဇလက်ရွာဟောင်းကရွာသားနှုတ်ငါးဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာက2ဦးသေဆုံးပြီးနောက်2ဦးဆိုင်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကစည်ရေးပဋိပက္ခတွေတွင်အယတားထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ဆောင်လျာသူ 3,000 ကျော်ရှိနေပြီလို့လည်းရခိုင်လူမှုဖွဲ့စည်းတွေကလည်းစည်ရင်ပြုစုထားပါတယ်။ကုလသမဂ္ဂလူ့ကူရေးဆိုင်ရာမဟာမင်းကြီးမေရှဲဗတ်ချလက်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကန်ပဋိပက္ခတွေတွင်အယတားထိခိုက်ဒေဆုံးမှုတွေဟာစစ်ရဆိုးမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ကူရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ကျွန်တော်ညောင်မင်းအောင်ပါခင်ဗျာက ကိုဗစ်ကာယောဂါကြောင့်ကြုံလာရတဲ့အကြံတဲဒုက္ခတွေလွန်မြောက်ဖို့နဲ့ဒေသတွင်းစီးပွားရေးပြန်လည်အားကောင်းလာစေဖို့ဘယ်လိုပြန်လည်ပူဇော်ကြမလဲဆိုတာကိုနိုင်ငံတွေအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကကျင်းပတဲ့အရှိအာရှထိပ်သီးစည်းဝေးပွဲမှာအဲ့ဒီလိုပြောဆိုလိုက်ကြောင်းကျင်းပကြပါလေခင်ဗျာ။အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကကမကွတ်တာပြုပြီးကျင်းပတဲ့15ချိန်မြောက်အရှိအာရှထိပ်သီးအွန်လိုင်းစည်းဝေးပွဲကိုနိုဝင်ဘာ14ရက်စနေနေ့ကအာဆီယံအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေရောကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မက်ပတ်စ်တို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံကိုစားပြုခေါင်းဆောင်အဖြစ်အွန်လိုင်းကတဆင့်တက်ရောက်ခဲ့ပါတယ်။အခုအချိန်ထိဆိုရင်အာရှဒေသကဒီဒီရီကြားကိုဗစ်ကူးစက်မှုပေါင်းအနည်းဆုံး14သန်းရှိပြီးကိုဗစ်ကြောင့်တည်ဆုံးသူ2သိန်းခွဲကျော်ရှိလာနေပြီလို့ကုလအတွင်းမှုချုပ်ကဆိုပါတယ်။ဒါကြောင့်အာရှဒေသတွင်းကပြည်သူတွေစင်ရဲတွင်လည်းပြန်ရောက်မသွားရအောင်ကြိုတင်ပြင်ဆင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ In Estonia alone as many as 69 million people could revert to extreme poverty.
ကိုဗစ် -19 ကာယောဂါရဲ့ဆိုးကျိုးကြောင့်အရှိအာရှဒေသကြီးတခုတည်းမှာတင်ပြည်သူ39သန်းလောက်စင်ရဲတဲ့ဘဝကိုပြန်ရောက်မဲ့အခြေအနေရှိနေပါတယ်။ဒါကြောင့်ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ပန်းနိုင်ကိုအရောက်လှမ်းနိုင်ဖို့ကမ္ဘာလူမှုအသံဝိုင်းကလည်းသွေးစည်းညီညွတ်မှုကိုကျင်းစာစိတ်နဲ့အတူငကိုတိုးတက်တဲ့အခြေအနေမျိုးပြန်ရရှိနိုင်ဖို့ဒီကာယောဂါရဲ့စိန်ခေါ်ချက်တွေကိုဝိုင်းဝန်းကူညီဖြည့်ရှင်းပေးစီလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါ။ကိုဗစ်ပြဿနာကိုကန့်တွေ့ရမှာကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာရေရှည်ဖွံ့ဖြိုးရေးပဲရစ်ရာသီဥတုသဘောတူညီချက်တွေနဲ့လိုင်လျောညီထွေဖြစ်ဖို့လိုတယ်လို့Guterres ကမြစ်တာရက်ခံသွားပါတယ်
To reach carbon neutrality by 2050 I'm calling for all countries to stop building new
ဒေဒွညဉ့်ညမ်းမှုလုံးဝမရှိရအောင်လှုပ်ဆောင်သွားမယ်ဆိုတဲ့2050ခုနှစ်ရောက်ရင်ကာဗွန်တန်းငွေ့လုံးဝကင်းစင်ရေးအတွက်ကမ္ဘာနိုင်ငံတွေအနေနဲ့စောင့်မီးသွေးသုံးဓာတ်အပိစက်ယုံအသစ်တည်ဆောက်တာတွေအဲ့လိုတည်ဆောက်နိုင်ဖို့ငွေကြေးကူညီထောက်ပံ့တာတွေရပ်ဆိုင်းကြဖို့တိုက်တွန်းလိုပါတယ် COVID-19 အကြမ်းကြဲကိုကျွန်တော်တို့တုံ့ပြန်ရမှာရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ရာဒီဥရုဆန်ရာပဲရစ်သဘောတူညီချက်တွေနဲ့ဟန်ကျဲညီညီကန်တွယ်ဖြည့်ရှင်းဖို့လိုပါတယ်လို့သူကပြောသွားတာပါ။ကိုဗစ်ကြောင့်ကမ္ဘာနိုင်ငံသီးသီးမှာအသွားအလာကန့်သတ်မှုနဲ့စီးပွားရေးလုပ်ပုံကန်ပုံတွေလည်းပြောင်းလဲလာတာကိုဒီဆွေးနွေးပွဲမှာထောက်ပြကြပါတယ်။ဒါကြောင့်ကိုဗစ်အလွန်ကာလဒေသတွင်းစီးပွားရေးပြန်လည်အားကောင်းလာနိုင်ဖို့အရင်နဲ့မတူတဲ့စီးပွားရေးပုံစံအသစ်တွေနဲ့ချဉ်းကပ်နိုင်ရေးပြင်ဆင်ထားကြဖို့လိုတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မက်ပတ်စ်ကလည်းအကြံပေးသွားပါတယ
် In the current crisis East Asia was the first to enter crisis
လက်ရှိအကြံပေးကိုကြည့်ရင်အရှေ့အာရှဒေသဟာဒီကိုဗစ်ကံရောဂါကိုအရင်ဆုံးရင်ဆိုင်ခဲ့ရတာဖြစ်ပေမဲ့ဒီကပ်ဘေးဒုက္ခကနေအရင်ဆုံးပြန်လည်လွတ်မြောက်နိုင်မဲ့အနေအထားမှာရှိပါတယ်ကိုဗစ်အလွန်ကာလမှာစီးပွားရေးလုပ်ငန်းအသစ်တွေကဏ္ဍအသစ်တွေကိုပြောင်းလဲနိုင်ဖို့အတွက်ရောယင်းနည်းမျိုးနွယ်မှုလုံအားနဲ့ကျွမ်းကျင်မှုတွေကိုဘယ်လိုအသုံးချသွားမလဲဆိုတာနိုင်ငံတိုင်းကပြင်ဆင်ထားဖို့လိုပါတယ်လို့မက်ပတ်စ်ကပြောသွားပါတယ်15ချိန်မြောက်အရှေ့အာရှထိပ်သီးဆွေးနွေးပွဲဟာနိုဝင်ဘာ12ကနေ15အထိကျင်းပနေတဲ့အာဆီယံ38ချိန်မြောက်ထိပ်သီးဆွေးနွေးပွဲရဲ့ဆက်ဆက်ဆွေးနွေးပွဲတစ်ခုဖြစ်ပါတယ်ညာ
ဒီအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။ Tokyo Olympic ပြိုင်ပွဲကိုဝင်ပြိုင်မဲ့အားကစားသမားတွေအနေနဲ့ဂျပန်နိုင်ငံမှာ14ရက်တည်တံ့ခွဲနေကြမလို့ဘူးလို့ Olympic ပြိုင်ပွဲစီဇန်သူတွေကကြေညာပရင်းတွေကပြောလိုက်ပါတယ်။ဒါပေမဲ့ပြိုင်ပွဲလာကြီးတဲ့သူတွေအတွက်တော့စဉ်းစားနေတုန်းပဲဖြစ်တယ်လို့ဆိုပါတယ်။Rider သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ2020 Tokyo Olympic ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ဂျပန်နိုင်ငံကိုလာတဲ့အားကစားသမားတွေအနေနဲ့14ရက်ကြာတည်ဆောက်ခွင့်နေစရာလိုမှာမဟုတ်ဘူးလို့ Tokyo Olympic ပြိုင်ပွဲရဲ့အမှုဆောင်အရာရှိချုပ် Toshio Muto ကပြောလိုက်ပါတယ်
これに今参加するアスリートと အဲမရှိသော
သူတို့လည်းမှပါဝင်တဲ့အာဂဇာသမားတွေဤပြပြီးပြိုင်ပွဲတာဝန်ရှိသူတွေအနေနဲ့ဂျပန်နိုင်ငံကိုမဝင်ရောက်ခင်မှာကလေးကသူတို့ကိုဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းရှင်တွေအလုံလောက်လုပ်ကောင်းမှဖြစ်တဲ့အတွက်ဆက်လျက်ကြတိတန့်ခွဲကန့်သက်သွားမှာမဟုတ်ပဲနိုင်ငံတွင်းဝင်ဝင်ပြေးသွားမှာဖြစ်ပါတယ
်အသေးသေးချက်လက်တွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအာဂဇာသမားတွေအနေနဲ့ဂျပန်နိုင်ငံကိုမလာခင်82နှစ်ရည်အတွင်းဗိုင်းရပ်ရှိမရှိစစ်ဆေးထားမှာဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်အာဇာအဖွဲ့အနေနဲ့14ရက်တိကျခွဲနေစရာမလိုပေမဲ့ပြိုင်ပွဲကိုလာကြည့်မဲ့ပြည်သက်တွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်မချသေးဘဲစဉ်းစားနေတော့ဖြစ်တယ်လို့လည်းပြောပါရယ
်မခဇမိုးဤရှိအဲနိရှုကန်ခကူ
တဲ့ဂျာကနေလာကြည့်မဲ့ပြည်သက်တွေအများကြီးပါသူတို့ကိုနှစ်ပတ်အသွားလာကန့်တပ်ပြီးတိကျခွဲထားဖို့နောက်အများပြည်သူအသုံးပြုတဲ့တရီပို့ဆောင်လေးစနစ်ကိုအသုံးမပြုစေဘူးဆိုတော့ကတိတ်တော့လက်တွေမချဘူးလို့ကျွန်တော်တို့ထင်တယ်ဒါကြောင့်နိုင်ငံတွင်းကိုမဝင်ခင်မှာကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့ရောက်လာတဲ့အချိန်မှာစစ်ဆေးဖို့သူတို့ပြန်သွားပြီးတော့တကယ်လို့ဗိုင်းရပ်စ်ကူးစက်ခံရတဲ့ဆိုရင်သူတို့ဘယ်ပြီးသွားခဲ့ရဲဆိုတာကိုကျွန်တော်တို့အနေနဲ့ပေးချသတိထားစောင့်ကြည့်သွားရမှာဖြစ်ပါတယ်
။ဒီချိန်ထဲမှာပဲနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘရိတ်ခါဂျပန်နိုင်ငံကိုရှေ့သတင်းပတ်အတွင်း၃ရက်ကြာလာရောက်ဖို့ရှိပါတယ်။သောမတ်စ်ဘရိတ်ရဲ့ခီးစဉ်အတွင်းမှာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်အသေးစိတ်တွေကိုဆွေးနွေးသွားဖို့ခမန်းထားပြီးတိုကျိုအိုလံပစ်ပြိုင်ပွဲအတွက်လည်းအလားအလာကောင်းဖြစ်တယ်လို့မစ္စတာမူတိုကပြောပါတယ်။
Mr. Baki, Japan နိုင်ငံကြီးစဉ်ဟာအလွန်ကိုအတိတ်ပဲရှိပြီးဒါကပြိုင်ပွဲအတွက်ရှေ့လူရှောင်းမှုတွေကိုဖြစ်စေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။2020 Tokyo Olympic ပြိုင်ပွဲကိုကျင်းပဖို့အတွက်ဂျပန်နိုင်ငံဘက်က American Dollar Billion ပေါင်းများစွာအကုန်ကျခံထားတာဖြစ်ပါတယ်။ဒါပေမဲ့ virus ကူးစက်မှုတွေကြောင့်ရှေ့နှစ်ကိုရှည်ဆိုင်ခဲ့ရပြီးအခုခါမှာတော့ဂျပန်နိုင်ငံဘက်ကပြိုင်ပွဲကျင်းပနိုင်ဖို့အတွက်ကိုစွမ်းကုန်ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရနိုင်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast season ကနေစစလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့တမိုင်းဝင်ရေကောက်ပွဲနေ့မှာမဲယုံတွေမှာမဲဆန္ဒရှင်တွေကတိုးတိုးစိတ်စိတ်နဲ့မဲပေးခဲ့ကြပါတယ်။ဒါဟာမဲပေးရင်းနဲ့သူတို့ကိုယ်သူတို့ကိုဗစ် -19 ရောဂါကူးစက်အောင်လုပ်မိသလိုဖြစ်နေမလား။ဒီဆောင်မကိုတော့မဲယုံတွေရှိသွားခဲ့တဲ့ဒိုးတန်တရင်တောက်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါ
။မဲယုံစတင်ခွင့်လက်ပြီးဖြစ်ပါကြောင်းဒီပေးကြေညာအပ်ပါဘူး
။2020အချွေချွေရေကောက်ပွဲနေ့မနက်6နာရီအချိန်မှာမဲယုံက6နာရီစားဖွင့်မယ်ဆိုပေမဲ့မဲပေးမဲ့လူအများစုဟာမဲယုံမဖွင့်ခင်မနက်9နာရီကျော်တည်းကလူရှင်းရှင်းနဲ့မဲမမြန်ပေးမမြန်ပြန်မယ်လို့ကြွေးပြီးမဲယုံကိုချီတက်လာကြတာပါဒါပေမဲ့အကြံတူတူများပြီးမဲယုံမှာကြိုးဝှက်သွားလာနေရပါတယ်ဆိုရှယ်ဖြစ်တန်းကြီး6ပေဆိုတာလည်းတတိယပုံမရပါဘူးမဲမမြန်ပေးရရင်တန်းကြီးနေတဲ့ဂျားရဲ့လူမဝင်လာရေးကိုပဲအလေးထားနေကြပါတယ်လမ်းထွက်တစ်ခုစာလောက်ရှိလျားပြီးဘောလုံးဝင်းတစ်ခုလောက်ကျယ်ဝန်းတဲ့အကြောင်းဝင်းနဲ့ကျမရောက်နေပါတယ်။အဲ့ဒီလှိုင်းတရာအရှိပိုင်မျိုးနယ်ကအထက်ကဆက်လေးအကြောင်းဟာမဲရုံအများဆုံးစုဝေးနေတဲ့နေရာလို့ဆိုနိုင်ပါတယ်။ဒီကျောင်းထဲမှာလူ1900ကျော်မဲပေးမဲ့မဲရုံ29ရုံရှိနေပါတယ်။အဲ့ဒီလူ1900မှာအများစုကစက်မှုဆောင်ကအထည်ချုပ်အလို့သမားတွေ၊ဆိုင်ကယ်တက္ကစီမောင်းသူတွေ၊ပယံသမားတွေ၊စတဲ့အခြေခံလူတန်းစားတွေဖြစ်ပါတယ်။သူတို့ကမဲပေးဖို့ဆန္ဒပြင်းပြနေကြပုံရပါတယ်။မဲရုံမှာမနက်9နာရီတည်းကလာတန်းစီနေတဲ့မတ်ချယ်ရီကတော့မဲပေးဖို့အတော်စောက်ခဲ့ရရဲ့လို့ဆိုပါတယ်သူက
စိတ်သက်ပူလာပါမကြီးဒါပေမဲ့ကိုယ့်ကိုယ်အန္တရာယ်တော့လုံခြုံလောက်ကြတာပေါ့အဲ့လိုမျိုးကိုပေးချင်တော့လဲမဲဦးကလုံခြုံလောက်ပြီးတော့ကိုလာထည့်ရတာပေါ့တယောက်တယောက်ပေခွာပြီးတော့ပေါ့အရောက်တော့လဲအမရဲ့လက်ဆေးပြီးတော့ပေါ့ကိုယ့်ကိုယ်တမန်ပြက်နေပြန်ပြေးတွေပါချိုးပေါ့အဲ့လိုမျိုးလောက်ကြတာပေါ့အမရဲ့အများဆိုတော့လဲဘယ်လိုပြောရမလဲမနော်တယောက်နဲ့တယောက်တို့ပေါ့ကိုသူများလက်ကကတ်တော့လဲကိုခွာပေါ့အဲ့လိုမျိုးကိုကတ်ကတ်ကတ်ကတ်ကတ်မနေဘူးပေါ့ရောက်တော့မိခွန်တော့ခွာပြီးနေတာပေါ့
မဲရင်ပေးလို့ရအောင်သူကငါအရင်ဥအောင်ကျောင်းဝင်းနဲ့ဝင်ချင်နေတဲ့သူတို့ကိုကျောင်းဝင်ဝါမှာလက်သန့်ဈေးပြန်ပါရယ်အပူချိန်တိုင်းပြီးနှာခေါင်းစည်းမပါလာသူတွေကိုနှာခေါင်းစည်းနဲ့မျက်နှာကပေးပြီးနှာခေါင်းစည်းပါလာရင်တော့မျက်နှာကပေးပါရယ်ကျောင်းဝင်းနဲ့ရောက်တော့ကိုမဲပေးမဲ့မဲယုံမှာတန်းစီကြပါရယ်မဲယုံတာဝန်ကျသူတွေကတန်းစီသူတွေကိုလူချင်းချဲဖို့တစ်ချက်တစ်ချက်လှမ်းတတိပေးနေပေမဲ့လူချင်းကဘလို့မှချဲလို့မရအောင်လူတန်းကြီးကခြေလျားလာပါရယ်အဲ့ဒီထဲမှာကိုဝန်ဆောင်တွေခလင်းငယ်တွေကိုခေါ်လာသူတွေလည်းရှိပါရဲ့
။နည်းနည်းတော့ကြောက်တာပေါ့ဒါပေမဲ့တိတ်ကြောက်ရတာမဟုတ်ပါဘူး။ဘယ်လိုပြရမလဲကိုကဒီရောဂါမျိုးဟိုမခံစားဘူးမကြုံတွေ့ဘူးရဲ့ခါမှာတိတ်မကြောက်တတ်ဘူးဖြစ်နေ။
တိုင်တိုင်ရမှာမဲပေးခဲ့ရဲ့စောတူတူဖြစ်ပါရဲ့။ တကယ်တော့လှိုင်းတိုင်ရဟာရန်ကုန်တိုင်းဒေသကြီးမှာဘာကူးဆက်ရောဂါဖြစ်ဖြစ်အဖြစ်အများဆုံးမျိုးနွယ်တစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲမကြိုင်ခင်နိုဝင်ဘာ6ရက်နေ့ကနေ10ရက်နေ့အထိ3ရက်အတွင်းကိုဗစ်လူနာ148ဦးတွေ့ထားတဲ့မျိုးနွယ်လည်းဖြစ်ပါတယ်။တမျိုးနယ်လုံးမှာမဲပေးခွင့်ရှိသူ6,400ကျော်ရှိပြီးမဲယုံပေါင်း600ကျော်ရှိပါတယ်။မဲယုံတချို့ရဲ့မဲစင်းအရာမဲပေးခွင့်ရှိသူရဲ့ချက်ဝက်လောက်မဲလာပေးကြတဲ့အကျွတ်လမ်းပေါ်မှာလူသိန်းနဲ့ချီသွားလာခဲ့ကြတာပါ။လမ်းလေးပေါ်မှာဆိုက်ကယ်တွေပြနေတယ်လို့တချို့လက်ခဲရည်ဆိုင်နဲ့စားသောက်ဆိုင်တွေမှာလည်းဆိုင်ဆိုင်စားသူတွေရှိနေတာပါမဖြစ်မနေကျင်းပဖို့လိုအပ်တဲ့အချွေချွေရွေးကောက်ပွဲအတွက်အစိုးရကတော့ကိုဗစ်ကာကွယ်ရေးပစ္စည်းတွေကိုတရုတ်နိုင်ငံကနေဒေါ်လာ28တန်ဖိုးအထိအကုန်ကျခံဝယ်ပြီးမဲယုံနေစီဖြန့်ဖြူပေးခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာလူချင်း6ဖေးစီခွာဖို့အခက်အခဲဆုံးကိစ္စတစ်ခုဖြစ်ခဲ့တယ်လို့တချို့မဲယုံနေမှာအပူချိန်တိုင်းတာမလုပ်တာတွေလည်းရှိပါတယ်တောင်ကလာပါမြို့နယ်မှာမဲပေးပြီးကိုဗစ်နဲ့ညောကကုသမှာကိုစိုးရိမ်နေတဲ့အသက်29နှစ်အရွယ်မသေးစားကြီးဆိုင်ကတော့
ပထမဆုံးအနေနဲ့ကတော့ဒီအကွာဝေးပေါ့တရားတယောက်တန်းစီတဲ့အခါမှာအကွာဝေးရကျမကြီးဌာနထုတ်ပြန်ထားလို့အကွာဝေးမျိုးမဟုတ်ဘူးကိုကတကယ်လို့အရှိအလူနဲ့ခွာရင်တော့မှဟိုအနောက်ကလူကကိုအရှိတူလို့ချင်းကက်ကက်ကက်ကက်လာအဲ့လိုမျိုးနေထားရှိအနောက်ခွာလိုက်လို့ချင်းကျတော့ဂျားဖြတ်တဲ့ဟာမျိုးတွေတခုရှိရနောက်တစ်ခုကကျတော့အပူချိန်မတားအမပေးတဲ့မဲယုံမှာအပူချိန်မတားဘူးနောက်တစ်ခုကကျတော့ mask တွေပေးတယ် mask တွေ face shield ပေးတယ်ဒါပေမဲ့ mask ပေးတဲ့အခါမှာဘာဖြစ်လဲဆိုတော့ mask အစ်စ်ပေးတိုင်းဒီတုံးလာတဲ့လူကနေပြီးတော့သူတို့ရဲ့ mask အဟောင်းကိုချွတ်ပြီးတော့အစ်စ်ကိုပြန်လဲတယ်အဲ့တော့ဒီတော့လူအုပ်အများကြီးရဲ့မှာအဲ့ဒါကဟိုမနေ့ကက mask ကမချွတ်အောင်ဒါပေမဲ့သူတို့ကအဲ့လိုချွတ်ပြီးလဲတာတော့ပါဝင်ရှိတယ်
သူမနဲ့အတူမဲသွားပေးခဲ့တဲ့ညီမဖြစ်သူလေစိုးရိမ်မခင်ဖြစ်နေတုံးပဲလို့ဆိုပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့မဲပေးမဲ့ရမကြမီတပတ်လောက်မှာဘေးကင်းလုံခြုံစွာဆန္ဒမဲပေးပါဆိုတဲ့ပညာပေးဗီဒီယိုကိုနှင်းစင်ကြီးပါကျင်ခဲ့ပါရယ်အဲ့ဒီဗီဒီယိုမှာမဲရုံလာရင်ယောဂအန်ဒီရဲ့ကင်းအောင်လှုပ်ဆောင်ရမယ့်အချက်တွေနဲ့အပူချိန်မြင့်နေသူတွေကို15မိနစ်နားစေပြီးအပူချိန်မကျရင်တော့တခြားအချက်မှမဲပေးလို့ရအောင်လှုပ်ပေးဖို့လမ်းညွှန်ချက်တွေကိုပြောပြချပါရယ်မသေးစားကြည့်ခိုင်းလို့သွားခဲ့တဲ့မဲယုံမှာတော့အပူချိန်မြင့်နေသူတွေရောက်လာရင်လည်းမသိနိုင်တဲ့အကျွတ်အကုန်ရောပြီးမဲပေးလာခဲ့ရသလိုဖြစ်နေပါရဲ့အစိုးရကချုပ်ပေးချပေမဲ့ကာကွယ်ရေးဖြစ်စီရေကိုတုံးဖို့အားနည်းတဲ့မဲယုံတွေလည်းရှိနေတဲ့အခြေအနေပါအစိုးရကနှာခေါင်းစည်းနဲ့မျက်နှာကိုမဲလာပေးသူတိုင်းကိုပေးဖို့လမ်းညွှန်ချပေမဲ့မျက်နှာကပေးပြီးနှာခေါင်းစည်းမပေးတဲ့မဲယုံတွေနှာခေါင်းစည်းပေးပြီးမျက်နှာကမပေးတဲ့မဲယုံတွေလည်းအများအပြားရှိနေပါရဲ့အထက်ကဆက်လီမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေဆိုရင်အစိုးရကပေးတဲ့နှာခေါင်းစည်းမဟုတ်ဘဲ90ကျပ်တဲ့နှာခေါင်းစည်းကိုတက်ဆင်တာတွေလည်းကြွေးရပါတယ်။အဲ့ဒီဆရာဆရာမတွေကမဲယုံကိုလာသူတိုင်းနဲ့ထိတွေ့ဆက်ဆံရပါတယ်။မဲပေးသူတွေနဲ့အနီးကစကားပြောဆိုရပေမဲ့မဲယုံတာဝန်မထမ်းဆောင်ခင်မှာကိုဗစ် -19 ရောဂါရှိမရှိမစစ်ဆေးခဲ့ရသလိုရွေးကောက်ပွဲအပြီးမှလည်းစစ်ဆေးရမှာရှိပါဘူး။မဲယုံတာဝန်ကြားသူတွေအတွက် PPE ဝတ်စုံတွေချုပ်ပေးပေမဲ့ကျားဒီဥစုပူရာကြောင့်အချိန်ပြည့်မဝတ်နိုင်ကြပြန်ပါဘူး။မဲရဲ့တွေ့ချိန်မှာတော့အတန်ကြေကြေနဲ့အများကြောင်အောင်အော်ပြောရတဲ့အကျွတ်နှာခေါင်းစည်းတွေချုပ်ပြီးကျင်းညာပေးရတာဒီလည်းကြွေးရပါတယ်။ဆီယမချောနှင်းဦးဤအောင်ကတော့ဇာတိမြင့်အောင်မျိုးကရင်ဖြာပုံမျိုးနဲ့ပင်လယ်ဝနားမှာရှိတဲ့ကုတ်ကုတ်ခွဲရွာမှာတာဝန်ကျတဲ့မဲယုံကိုဆိုက်ကဲတဲ့တဲ့ဆက်လက်တဲ့နဲ့ဆက်နှစ်နိုင်ကြာသွားရောက်ခဲ့ပါရဲ့။သူမရွေးကောက်ပွဲနဲ့တာဝန်ကျတဲ့မဲယုံကိုတော့မဲဆန္ဒရှင်400ကျော်လာရောက်မဲပေးခဲ့ပါတယ်။မဲရည်တွေ့ပြီးချိန်မှာတော့ညာ9နာရီရှိနေပြီးအဲ့ဒီအချိန်မှာဆက်လီနဲ့မမောင်မမဲတဲ့3နာရီခန့်စီးပြီးမြို့နယ်ကော်မရှင်ရုံးကိုသွားရပါတယ်။အဲ့ဒီလိုသွားစဉ်မိုးမြင့်ပြီးညမကောင်းဖြစ်နေတဲ့သူမက
ဖြာပုံကဆရာယောဂပုံတွေတွေ့ရညတော့ဟိုဘယ်လိုပြောမလဲဟိုလားတာလေဝေးတယ်ဝေးတော့သူတို့ဟိုမလာဘူးလားဆိုမျိုးပြောမလာတော့မဖြစ်ဘူးလေဆိုတော့အဲ့လိုမျိုးဖြစ်မနေလားတော့ကောကိုဗစ်ဘယ်လိုပြောမလဲအဲ့ဒီတိုင်းကတော့ငါဖြစ်နေမလားဆိုကြတော့အဲ့လိုကိုကိုကတော့မထင်ဘူးတော့ဖြစ်မှာတော့ကြောက်ရောတော့ကိုကိုကတော့မဖြစ်ဘူးပဲထင်တော့အဲ့လိုသူလည်းနေမကောင်းတော့မဲ့ကိုကိုကပင်ပန်းလို့နေမကောင်းအဲ့လိုမျိုးပဲပြီးတော့ကိုယ့်ကိုပြန်မယ်ဆိုရင်အဲ့လိုကျမကြီးဒီပါကြီးတခါလဲစစ်ပေးပြီးတော့မှကိုယ့်တွေယုံကြည်မှုယုံယုံကြည်ရရှိနေအိမ်ပြန်လို့ရအောင်လို့အဲ့လိုလုပ်ပေးတယ်လို့ထင်တယ်ဒီနှစ်ကကျတော့ဟိုအိမ်ဟိုလာပြန်လိုက်တယ်ဘာမှကိုလို့ဆိုရင်ဟိုတချို့ကျမတို့အိမ်ပြန်ရတယ်ဘာမှကျမတွေကစစ်ပြီးတာမရှိဘူးလေအဲ့လိုမရှိဘူးသူကဂိမ်းမှကြရတယ်ဆိုတော့ထောက်ခံစားနေပဲသွားလို့ရတယ်ကျမတွေအဲ့လိုမျိုးစစ်ဆေးပြီးရတယ်မရှိတော့ဟိုကိုသွားတာပြန်ရတာပြန်ကိုအဲ့လိုတိတ်ကိုယုံကြည်မှုမရှိဘူးအဲ့လိုဟိုယောဂမရှိဘူးသူကအယုံကြည်မှုမရှိဘူ
းကျမတွေနဲ့အကစားဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးဖြစ်နေသေးလို့ လူ30ဦးချက်မပေါ်ဖို့ပြီးခဲ့တဲ့အင်္ဂါနေ့မှာထပ်မံထုတ်ပြန်လိုက်ပါပြီ။နေ့စဉ်လူနာကလည်းတခြားအချက်မှာတွေးနေသေး၊သေဆုံးသူ20အချက်မှာရှိနေသေးပါပဲ။ကာကွယ်ဆေးကတော့ဒီနှစ်ကုန်ပိုင်းလောက်မှာအသုံးပြုနိုင်မယ်လို့နိုင်ငံတကာသတင်းတွေကကြေညာနေပါတယ်။ကိုဗစ်ကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်ခဲ့တဲ့ရွေးကောက်ပွဲနဲ့အပြီးမြန်မာနိုင်ငံဟာကိုဗစ်ကပ္ပတ်သက်ရောဂါအဖြစ်အများဆုံးနံပါတ်88နေရာကနေနောက်ရက်အနည်းငယ်အတွင်းဘယ်နေရာမှာရပ်တည်နေမလဲစောင့်ကြည့်ရတော့မှာပဲဖြစ်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒုအတန်သတင်းတော်အေးအောင်ဇာနီနဲ့ဒိုင်အန်ချင်းတို့ဖြစ်ပါတယ်။ဒုအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္လာနေ့နဲ့နောက်ဆုံးပိုင်းကနေ9နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်အတယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကကံမှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်မြော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိတော်မူလို့ဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။ View American တန်ကားနေပြီးဆက်လက်တန်လှည့်နေပါတယ်။အခုရွေးကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်။ရွေးကောက်ပွဲအလွန်ကာလနိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနိုင်ငံရေးဆောင်မရှင်မောင်ညာနာတမိုင်းသူတေသည့်ဒေါက်တာအောင်မျိုးတို့နဲ့ပင်ဆိုင်ဆွေးနွေးထားပါရယ်။ Channel FFE သတင်းအေဒီတာကုမှုတက်ကနေပြီးစီစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ First in တင်ဆက်ပေးနေကြဖြစ်တဲ့ကောင်းအစွေးဝဲစီစဉ်ကနေကြိုဆိုလိုက်ပါရယ်။ဒီကမှာတော့2020ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးစိန်ခေါ်မှုဘာတွေရှိလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့နိုင်ငံရေးကသုံးသပ်သူတူဖြစ်ပြီးတော့ဆောင်းပါးရှင်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ပဋိမုခြေခံဥပဒေဆိုင်ရာဆောင်းပါးတွေကိုခြေပြုရေးသားနေတဲ့ဆောင်းပါးရှင်မောင်ညာနာဖြစ်ပါတယ်။နောက်ကဒီလိုက်သမိုင်းသူတေတီတူဖြစ်တဲ့ဒေါက်တာအောင်မျိုးဖြစ်ပါတယ်။ကိုကျွန်တော်ဒီနေ့ဒီဆွေးနွေးမယ့်အကြောင်းအရာကဒီ2020ဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေဖြစ်လာနိုင်လဲဒီအကြောင်းအရာကိုခြေခံပြီးဆွေးနွေးမှာပေါ့ဆိုတော့ဒီလက်ရှိချိန်မှာရွေးကောက်ပွဲကပြီးဆုံးသွားပြီဆိုပေမဲ့ရွေးကောက်ပွဲဒီရက်ကလည်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့နော်ဆိုတော့ရွေးကောက်ပွဲဆိုင်အငင်းပွားမှုတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမကျေနပ်တဲ့ဒီတော့ဆိုမှုတွေကလည်းရှိနေတဲ့အချိန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲဆိုတော့ကျွန်တော်တို့ဒီခြေခံပြီးဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲခေါင်းစဉ်ကိုပဲကျွန်တော်စပြီးတော့ဒီခြေခံဆွေးနွေးစဉ်ကျွန်တော်ကဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲပေါ့ဆိုနိုင်ငံရေးအကျက်တွေတွေပေါ့ရှိလာနိုင်တယ်ရှိတာဒီစိန်ခေါ်မှုတွေကကျွန်တော်ဒီအစိုးရမဖွဲ့ခင်ဒီလွတ်တော်တတိယဒီလွတ်တော်မခေါ်ခင်စက်ကြားမှာတွေ့တွေ့ရနိုင်တယ်ရှိတဲ့စိန်ခေါ်မှုတွေကိုစပြီးတော့ဆွေးနွေးပွဲစဉ်တင်တယ်ခင်ဗျာဆိုအရင်ဆုံးတော့ကျွန်တော်ဒေါက်တာရံမျိုးသိန်းကိုစပြီးဆွေးနွေးပွဲစဉ်တင်ပါတယ်
အဲ့တော့ဟိုကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ဒီရွေးကောက်ပွဲအလွန်ပေါ့လေเนาะကျွန်တော်တို့နောက်3လလောက်နေရင်ကျွန်တော်တို့လွတ်တော်အသစ်တွေအစိုးရအသစ်တွေပြပေါ်လာတော့အဲ့ဒီအခါကျတော့เนาะဟိုအရင်အစိုးရလက်ထက်မှာရှိခဲ့တဲ့ပေါ့လေเนาะစိန်ခေါ်မှုဟောင်းနေအချက်တည်းဟောင်းနေကဆက်ပြီးတော့เนาะဟိုရှိနေအောင်မယ်အဲအထူးသဖြင့်တော့ကျွန်တော်တို့ဟလာဒီပြည်တွင်းရင်းရင်းနဲ့ပတ်သက်တဲ့အချက်တည်းနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်တည်းနောက်ပြီးတော့တရားဥပဒေစိုးမိုးရေးအချက်တည်းနောက်အာဂရီလိုက်စားမှုတိုက်ဖျက်ရေးအချက်တည်းနောက်ဗဟုချုပ်ကန်မှုဆော့ချရေးအချက်တည်းဒီအချက်တည်းကြီးတွေကဆက်ပြီးတော့တော့ရှိနေဦးမယ်လို့မြင်တယ်အဲ့ဒီအပြင်နော်ဟိုနိုင်ငံရေးနဲ့လည်းဆက်ဆက်တယ်လို့ပြောလို့ရတဲ့နောက်ထပ်ကြီးမားတဲ့အချက်တည်းတစ်ခုကတော့ကျွန်တော်တို့ COVID နော် 19 အလွန်စီးပွားရေးပြန်လည်ထူထောင်ရေးဆိုတဲ့အချက်တည်းကြီးဟာလည်းပဲနော်လာမဲ့အစိုးရနဲ့လာမဲ့လွှတ်တော်တွေအတွက်ကိုနော်အင်မတန်မှကြီးမားတဲ့နော်အချက်တည်းဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အဲ့တော့ဒါမဲ့ကာလမှာနော်ဟိုအဓိကအရေးကြီးတာကဘာလဲဆိုတော့ကျွန်တော်အမြင်ပေါ့လေ။ဒါအစိုးရဖွဲ့အနေနဲ့နော်ဗဟုချုပ်ကန်မှုကိုနော်တိတိတသာရှော့ချနိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်တစ်ခုကနော်လွတ်တော်တွေအနေနဲ့နော်အစိုးရတွေကိုနော်ထိထိရောက်ရောက်နော်တဲ့မှထိန်းချုပ်နိုင်ဖို့မဖြစ်မနေလိုအပ်လာလိမ့်မယ်လို့မြင်တယ်။အဲ့လိုတဲ့မှထိန်ချောင်းနိုင်လို့လည်းပဲ 我发现我去看乌龟嘛，把那家产些的呀，啊，看伊白白的皮带多长么路，我提家产些的我，哦，比方说绿豆呢，带绿豆子呢，皮呢绿豆的泥呢，我提提摇摇，都比咯，我所以的我，什么天朝内部路啊，里面路密码的。
OK OK， 所以到到奥牛的我嘛，把那东北钱拿起来，你安尼不得了嘞。
我不他妈欠你那样咯，我提有句话不想，话不能胡，话不提。现在我也没得，我也没得表达的，彻底阿能够将那都活住吧。哎，到他都活住了，将那接下来我他我不能，他们奶奶的他不他偏见了，将来将那的我不 credibility 出来，将那的话我不能的，我最开心我答应他不，最开心我答应他不。啊，古阿个，第二古将那的那些阿那亚巴的啊，那些石头的，那那些石头。那时候我们古建嘛，多阿的阿古阿牛大人家没这边的，人家贵多了，喏，人家贵多了看家了，人家贵多了比我多的，喏，尤其是给啥呢？不得了嘞，那的一有了把路啊，啥比着，就那路啊，表女也是的，那不搞那生意过豆腐，喏，喏，阿美国人家问你来着，微盘里来看家了，啊，这个业绩大概，哎 ，credibility， 不会搞嘛，那时候就干什么搞嘛的，哎，到底下个哎，哎，不会搞么的 ，credibility 搞么的，你家的嘛，就那路。我把 USB 的，哈啦，木压进来哦。如果没掉在哪一啊，心里头就进到城内。我说白，固然不能表达的，阿龙进到他看来是稳住的。本来是，那进到过来 credibility 话喏，没给啥呢，不得不着。阿达一啊
，OK OK，
我离开的那三年开机过，确实没住的。他妈白进到的话，把这一年苦啊的，进到我把恼火，啊，这一开进到就咱们。
OK OK OK， 所以你们跟我们话，像往年那些老师那边讲，
就是直接是。一个会一种么了嘛？现在没辛苦努力了，那当时朝南的话辛苦努力，但呢，内容呢细腻嘛呗。这苦不来了，那下了多了多了，可能你苦费给啥方啊苦来了？另外呢，一个会啊辛苦努力，辛苦苦，两代我们都叫也不会了，就那条件呢。保守就弄那个嘛个，辛苦努力啊，那当时朝那这边再来了，就那爸妈教我们了，可能就这边那个的。那些不老的，虽然不会的，都多的嘛，不老些嘛，就是说人生也没几条了。那些的东南的嘛，可能如果会家里长们，那我们今年目的过南山，那在哪里？就是对面的，可能对面的干嘛？那里有那些我的苏亚噶，那些如果被攻陷噶，不如立马帮着说，感觉七星的苏亚噶嘞，比较强的。比较那个，我们那趟是朝。哦，那那帮都讲话嘞，就那话的，所以今年后年来讲伊嘛，就那个那个所以没事就牛呗，就那的卡拉嘛嘞，就那话，哎，所以就小巴比咩，你古比将去哪里得到哪里耶？啊，如果回家嘞，我哈姆起码弄了房咯，起码弄了古去哪里？干脆咪去上回啊，就那么这个了，所以你上中回啊咩得到哪里去吧？就那今年那东南里嘞古比个，就那干脆不的也是跑到国外呀，避免那么天雷呀，叫来喏。我未必来拉高个那样个，啊，古北啊，两毛北那个，古北干了西面看块木啊嘞，苏阳也西面看块木啊，苏阳有那，啊，苏阳好嘞，嘛，那点苏阳对江南嘛，你古北干了西面看块木啊，个老虎多嘞，比较骄傲没，而且嘛，所以就那说啊，等你进来前，七点多嘞，古北干了嘛，东头那个不接的，东岸嘞的嘛，你这么一问嘞，你银行里啊嘞，今年嘞是要来看嘛，到那里就那说，我干对点嘛，西面看块点嘛，就那说啊。以前的这种那个也，哦，去的啊呢，交了那边路年嘞，然后突然叫着，哦，家里交到那里，这种那边地都给那边的，就那都特别地多的嘛，啊，或者单一那一个啥的多呢？单一那一个啥的呀？就那都暑假跑的，就那都属于，嘛，哦，毕业的嘛，可能先就那单一那里的那，哦，压过来跑呢，就那，反正我们路的，你们别说路哪里，路哪里的巴的会的呀？超过国内了嘛 ？CFP 路啊，路道嘛，世界地上呗。因为嘛，把交通路经过西湖，少人来就多，俺就没拍的不老远了。就那路底下，就我们班那个，不多人来嘛嘞。把交通路，大一大二呢，就基本上十三亿方了，不比个人家是，对，到南美苏亚的嘛嘞，大一大二，一开始那个尼亚比的个嘞，就天呢，就先看我们出去了嘞，就天呢。嘛，别有收入线嘞，这牛皮嘞，别没收入线嘞，收入是门看屋里嘛，哎，哪里偏光偏了那里可能，嘛，俺们在西南那可能，老早都不晓得可能个嘞，我湖北个啦，俺们西湾一个，就变成中央一个啥嘞，弄有机的，假如把路趴在脚下头喏，打地这个把路嘛，就弄人才呢，就拿起这个，假如那一年路还没有，湖北西湾一个啦，俺们西湾一个，变成乌毛路都是给啥，交通么路在给啥呗，俺们讲的话，那他们那三年的老毛。 ပုံမှန်ဒီ2019အခြေအနေကိုပြန်ရောက်မယ်လို့မှတ်ထားတာကျွန်တော်တို့ကရောက်နိုင်ပါမလားเนาะရောက်နိုင်ပါကျွန်တော်ကန်ဆိုးတာတော့ရုပ်ောက်ဝင်ကိုဗစ်နဲ့တော့ချုံတာဟုတ်ဗျအဲ့တော့ policy အကြောင်းလေးဒီကိုဗစ်ကြောင့်လို့ကျွန်တော်အလုပ်ကိုင်ခွင့်ဆုံးနေတဲ့ကိစ္စရဲ့လည်းကျွန်တော်တော်တော်ကိုကြီးမားတဲ့ဟိုစိန်ခေါ်မှုတွေလို့မြင်တယ်အဲ့ဒါတွေကိုဖြစ်ရှင်းနိုင်ပါမှဟောတော့လေဟိုဒီဒီ9နှစ်တာကာလတွင်ကဒီဆိုရကဟိုနည်းနည်းလေးပို့ပြီးတော့စင်ကြီးလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဒေါက်တာအောင်မျိုးကိုကျွန်တော်မေးချင်တာကကျွန်တော်ဒီဒီရွေးကောက်ပွဲပတိုင်းနေမှာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတက်မတော်ကောင်ရဲ့အသီးသီးကလည်းဒီမှတ်ချက်တွေပြုလာရှိတယ်။ဆိုတော့ဒီချိန်မှာမူတည်ပြီးတော့လည်းကျွန်တော်ဒီဒီပြည်သူတွေကြားထဲမှာဒီစိုးရိမ်ပူပန်မှုတွေဖြစ်တာလည်းရှိတယ်။ဒါပေမဲ့ကျွန်တော်ဒီရွေးကောက်ပွဲနေမှာတော့တက်မတော်ကောင်ရဲ့ပြန်ပြောလိုက်တဲ့ဟာကတော့ဒါကိုလည်းလည်းပြန်ချိန်ပြလိုက်တဲ့သဘောနဲ့တက်ရောက်ပါရွေးကောက်ပွဲကိုဒီအိမ်မက်ပြုမယ်ဆိုတဲ့သဘောမျိုးဒီရွေးကောက်ပြည်သူတွေဆန္ဒကိုဒီလက်ခံမယ်ဆိုတဲ့အမှုပြောရတာရှိတော့တက်မတော်နဲ့ဒီအနေနဲ့ပေါ့နော်ဆိုတော့တက်မတော်နဲ့လက်ရှိဒီစိုးရိမ်နဲ့ကြားထဲမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေညှိနှိုင်းမှုဒီရွေးကောက်ပွဲအလွန်ကာလနဲ့ပတ်သက်ပြီးတော့ဘာတွေညှိနှိုင်းမှုရှိနိုင်တယ်လဲပေါ့ဆိုတော့တက်မတော်အနေနဲ့တော့ဒီရွေးကောက်ပွဲအလွန်ကာလတဲ့သဘောထားမှာဘလို့ရှိနိုင်ကြည်ရှိတယ်လဲပေါ့ကြာတာရောသုံးသက်ပေးလို့ရအောင်ချက်တော့သုံးသက်ပေးပါဦးပေါ့ပါလေအဲ
သူကဒီလိုဗျာဟိုရှိတာပေါ့နော်ရှိတာပေါ့ဒီအခု NLD ပါတီကကျွန်တော်တို့ဒီလလာဒီဟိုပါပေါ့နော်တော်ပါပေါ့ဒီတောင်ပြကန်းကိုနိုင်သွားခြင်းအကြောင်းရင်းဟာတက်မတော်ကဒီပထမဆုံးကာကွယ်တက်မတော်ကာကွယ်စီချုပ်ပြောတဲ့စကားပေါ်မှာကျွန်တော်တို့ကညှက်ထုတ်သွားတော့နော်တကယ်တော့ဟိုပါပေါ့ဟိုပါပေါ့နော်ကွန်မြူနတီကပြည်မှာပြည်ပေါ့နော်အပြစ်မှာကြတော့ကျွန်တော်ရက်ွက်ထဲမှာကြတော့ဒါတွေကိုရွာထဲမှာကြတော့ဒါယူကျွန်တော်တို့ကဟိုအနာသိမ့်မယ်နော်အဲ့တော့အသိမ့်မခံခြင်းရဲ့ဒါပေါ့ပါပေါ့ညံပေါင်းပေါ်မယ်အဲ့တော့အစိုးရခွန်နိုင်တဲ့ငါပေးဆိုတော့သူကဒီအကြောင်းကိုဆိုတော့စစ်တပ်ကိုညှင်းသွားတာပေါ့နော်အဲ့တော့တက်ကကျွန်တော်တို့မှတ်တယ်မှန်တယ်ကိုကျွန်တော်ကမဝေဖန်လို့ဘူးအဲ့တော့တက်ကသူကသူပြောမယ့်ရှိလို့သူပြောတာသို့တော်လည်းပဲဒါကိုသူကအကြောက်တရားကြီးကိုဖုံးလိုက်ပြီးသွားတဲ့ခါကျတော့သူပြောခဲ့တဲ့အကြောင်းအရာကြီးအဒီအကြောင်းအရာကြီးရဲ့ဟလာ effect ကြောင့်ဖြစ်သွားတယ်ဆိုရင်တက်နဲ့သူနဲ့ကကျွန်တော်တို့ဟလာဟိုပြောရလို့ရှိရင်ဟိုကတက်ကလည်းသူ25ရာခိုင်နှုန်းရှိပြီးသားဆိုတဲ့ခါကျတော့ဒါပြီးတဲ့ခါမှာသူဒီလက်ဆက်လက်ရှုံးသွားတဲ့အနေအထားပေါ့နော် energy ကိုကျွန်တော်တို့ check လုပ်ဖို့ပေါ့တက်ကိုထားခဲ့တဲ့ယူရချက်ကလည်းအနာရပါတီတွေကိုချက်လို့ဖို့ဆိုပြီးတော့ထားခဲ့တဲ့ခါကျမှဒီချက်ကဘယ်လန့်ကအရန်အောက်သွားပြီเนาะတားနေသွားတယ်။အဲ့တော့ဘာပဲဖြစ်ဖြစ်ဒီချင်းတစ်ခုတက်ကတော့အောင်တိအောင်တဲ့နဲ့ပဲတက်ကခံရမယ်ဖြစ်တဲ့အတွက်ကြောင့်မလို့ very true သော manipulation တစ်ခုကိုတိဆောက်နိုင်မှာမဟုတ်ဘူး။အဲ့ဒါကျွန်တော်တို့နိုင်ငံရဲ့ကျွန်တော်တို့ဒီမြေသားရင်ကြားရှိရတဲ့အတွက်ပေါ့အရန်ချိတ်လိုက်တယ်လို့ကျွန်တော်ကယူဆတယ်။အဲ့ကြောင့်မလို့ကျွန်တော်ကဟို NLD ပါတီတွေနဲ့တက်မလို့ပေါ်မှာကျွန်တော်တို့ approach ပေါ့ချိတ်ကမှုကိုကျွန်တော်တို့ကဘာပေါ်တော့ကောင်းတဲ့ချိတ်ကမှုတော့ကိုသူကကဦးဆောင်ပြီးတော့ကျွန်တော်တို့ကလို့ရမယ်မလုပ်နိုင်လို့ရှိရင်တော့ကျွန်တော်အချိန်ကြီးကိုမပါဘူးကောင်းရမရှိဘူးကျွန်တော်တွေးပ
ါဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တော့ရမျိုးသိနေတော့ဒီရုပ်ောက်ဘွဲဒီအလွန်ကာလမှာဒီတက်မတော်နဲ့ဒီလက်ရှိဆိုးရနဲ့ဒီဆက်ဆံရေးပေါ်မှာဘယ်လိုမျိုးကိုရှုမြင်တာမျိုးရှိတယ်ပေါ့ဒီလားလားအချိန်ကြီးလားလားကိုဘာမှသုံးသပ်ချင်တာရှိမလဲဒီအချိန်ကြီးအဲ
ကျွန်တော်မြင်ကတော့ဒါရုပ်ောက်ဘွဲရလက်ကိုအချိန်ရင်သူကထင်ရှားတာတော့ဒါပြည်သူတွေကဒီစစ်တပ်ရဲ့နိုင်ငံရေးမှာပါဝင်မှုကိုလုံးဝသဘောမတူဘူး။နောက်ပြီးတော့တော့စစ်တပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုတီးချားပေါ့လေ။တာဝန်ယူတာမျိုးကိုပို့ပြီးလိုလားတယ်။အဲ့ဒီအတွက်ကြောင့်လည်းပဲနော်ဟိုခုနပြောတဲ့ဒီစိုးရိမ်ပူပန်မှုတွေပေါ့လေ။စစ်တပ်ကပို့ပြီးတော့ဩဇာလွှတ်မှုလာမလား။ဒါမှမဟုတ်ဟလာအရင်တုန်းကလိုပဲဟလာအာဏာသိမ်းမှုတွေများဖြစ်မလားဆိုပြီးစိုးရိမ်ပူပန်မှုတွေကနေပြီးတော့နော်ဒီရွေးကောက်ပွဲမှာဒီပုံဩပြီးတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖို့မဲပေးခဲ့တဲ့သူပြောရင်လည်းပဲရတယ်ပေါ့လေအဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဖက်ကရှိတဲ့အခါကျတော့လေဘာသာတွေ့လဲဆိုတော့အဲကျွန်တော်တို့နိုင်ငံရဲ့လက်တလုံးရင်းဆိုင်နေရတဲ့စိန်ခေါ်မှုအချက်အသေးတွေထဲမှာနော်ဒီခုနကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးအချက်အသေးကလည်းပဲအင်မတန်မှကြီးမားတယ်လို့ကျွန်တော်ကမြင်တယ်အဲကျွန်တော်တို့နိုင်ငံလိုမျိုးဟလာဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ပေါ့လေနော်ဟိုအမေအာနာနဲ့အုတ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အုတ်ချုပ်တဲ့စနစ်ကိုတွားတဲ့နော်ဖြစ်စဉ်မျိုးမှာနော်ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကာလမှာဟလာအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာပတ်တိုက်မှုတွေနော်တင်းမာမှုတွေဒါရှိခဲ့တယ်ဆိုတာဒါငြင်းမရဘူး။အဲ့တော့ရွေးကောက်ပွဲပြီးဟလာအစိုးရတင်းနဲ့လွှတ်တော်တင်းပြီးမပေါ်မီကြားကာလမှာတော်မဖြစ်မနေလို့ဖို့လိုအပ်တာကတော့ခုနအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာနော်ယုံကြည်မှုတည်ဆောက်ရေးပဲနောက်တစ်ခုကပုတ်ပွင့်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ဟလာရှေ့ခရီးကိုဘယ်လိုဆက်ကြမလဲဟလာငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြမလဲနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုဘယ်လိုဖောက်ထွက်ကြမလဲနော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လို လားလက်တွဲပြီးတော့ဆောင်ရွက်ကြမလဲဒီချက်တွေကိုတော့ပုံမှန်လေးညှိနှိုင်းဆွေးနွေးနိုင်ဖို့တော့အရေးကြီးတာလေးပဲလို့မြင်တယ်အဲ့ဒါအပြင်တော့ကျွန်တော်တို့အစိုးရတစ်တွေလွတ်တော်တစ်တွေပေါ်လာတဲ့အချိန်မှာဒီရပ်ဖက်စစ်ဖက်ဆက်ဆံရေးကိုတော့ပို့ပြီးတော့ကောင်းအောင်လုပ်ဖို့အရေးကြီးလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့ကျွန်တော်2016တုန်းကကျွန်တော်ဆွေးနွေးဘူးတယ်ကျွန်တော်ကဘလို့ဆွေးနွေးခဲ့လဲဆိုတော့အဲ့ဒီကာလမှာနော်ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဒီအရပ်ကခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားဆက်ဆံရေးပိုကောင်းအောင်လုပ်နိုင်မယ်နော်ပလက်ဖောင်းတစ်ခုအဖြစ်ကြောင်းပြလို့မရနိုင်ဘူးလားနော်အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအရပ်ကခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွဲဆောင်ပြီးတော့နော်မချိလဲတာတွေအမြင်သဘောထားမတူတာတွေဒါတွေကိုပုံပုံလေးလေးညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်အယုံကြည်မှုတည်ဆောက်ရေးအတွက်ကိုလားနားလည်မှုတည်ဆောက်ရေးအတွက်ကိုအများကြီးအလုပ်ဖြစ်နိုင်မယ်တော့အဲ့ဒီလိုအချိန်လေးခေါင်းတစ်ခုကိုရပြီဆိုတဲ့နောက်မှာတော့တိုင်းနာခေါင်းဆောင်တွေလားကျွန်တော်တို့တိုင်းနာလက်နက်ကင်ဖွဲ့စည်းကခေါင်းဆောင်တွေနဲ့ထပ်ပြီးတော့ချက်ရပြည့်ပြည့်ဆွေးနွေးနိုင်မယ်ဆိုရင်ဟလားကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစိတ်เนาะကြဆယ်ရေးပြည်တွင်းငြိမ်းချမ်းရေးနောက်ပြီးတော့အမျိုးသားပြည်လည်းတည်မြဲရေးအဲ့ဒီကနေတစ်ဆင့်เนาะဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကြီးရာလဲပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဆရာမောင်ညာတော့ကျွန်တော်ဒီနေရာမှာလည်းတွေ့ဆော်ပြီးနေနေတာတော့ဆိုတော့ကျွန်တော်တို့ဒီဆရာဒေါက်တာရမျိုးသိန်းတို့ဆွေးနွေးသွားတဲ့အချိန်မှာကာလုံးရဲ့ဆန်းကန်တာပါလာတာရှိတယ်။ဆိုတော့လက်ရှိအချိန်မှာလူတွေသိဝင်လာတာကလည်းဒီဘူဂျုံမူကြီးမင်းအောင်နိုင်ရဲ့ဒီဆန်းကန်တာပေါ့။ဆိုတော့ဒီနောက်ထပ်ဒီဆွေးရတဲ့တိုင်မှာသူဒီဘူဂျုံမူကြီးကာဟိုကာဝေးဦးတို့ကဆက်လက်လုပ်ဆောင်မှာဒါမှမဟုတ်လို့ရှိရင်ရောသူတခြားနိုင်ငံရဲ့ဆန်းကန်တာကိုကြောင်းနိုင်နေရှိလားဆိုတဲ့ဟာမျိုးလည်းဒီစဉ်းစားကြတာရှိတယ်ပေါ့နော်။ဆိုတော့လက်ရှိအချိန်မှာဆိုတော့ဘူဂျုံမူကြီးမင်းအောင်နိုင်ရဲ့ဆန်းကန်တာကဒီအစိုးရဘက်ကကာလာမှာဘလို့ဖြစ်လာနိုင်နေရှိတယ်။နောက်တစ်ခါဒီပွဲစည်းပုံအခြေခံဥပဒေကြီးကဒီကာလုံခေါ်ခြင်းနောက်မှာကာဝေးဥပဒေခန့်ရခြင်းပိတ်စာရင်းကရောဒါတွေရောဖြစ်လာနိုင်နေရှိတယ်။ဆရာတော်ဒါဒီပုံမှာဘယ်လိုသုံးသပ်ချင်လဲ။
နည်းနည်းရှုပ်ထွေးတဲ့အခြေအနေတော့ရှိတယ်ဗျာ။ဆိုရင်ပြောရင်တော့ဒီကာလုံကကျွန်တော်တို့ခုနကပြောတဲ့ဒီအရက်ပဲဆက်ဆံရေးအတွက်ဆရာခုနကပြောလို့ဒီကဒီကကြားတယ်တခုလေးတော့ဒါအခြေခံဥပဒေပိတ်စာရင်းအခွင့်အရေးနဲ့ပတ်သက်တဲ့ platform တစ်ခုဆိုအမှန်ပဲ။ဒီကြေတချောင်းလုံးမှာလည်းအဲ့ဒီ platform ကိုဒီဟိုတက်ချလာနိုင်လို့ရောအထူးသဖြင့်နော်ဟိုဟိုကောင်းကောင်းအသုံးမချနိုင်ဘူးပေါ့နော်အဓိကကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးချနိုင်တယ်ကျွန်တော်ထင်တယ်ဒီခုလာမယ်ဒီပဲအစိုးရပြစ်လို့တော့အစ်ကလည်းအဲပြောရရင်တော့တိတ်မလွယ်ဘူးပေါ့နော်ဒါပေမဲ့တို့ဘလိုမျိုးပုံနေလို့ရှိလဲဆိုတော့စောင့်ကြည့်ပါပေါ့နောက်တစ်ခုကအဲတို့ဒီတက်မတော်ကောင်းပြီးရဲ့ခန်းကဏ္ဍပေါ့နော်ခန်းကဏ္ဍကသူကတက်တဲ့ကျွန်တော်ဇူလိုင်မှာ2020ဒီလိုက်မှာပုံမျိုးပြောရအောင်နော်အဲ့တော့အစိုးရဖွဲ့ပြီးတော့ကျွန်တော်လာပိုင်းနေပြီးတော့ပုံမှာပေါ့အဲ့တော့ကျွန်တော်ထင်နေဒီကာလုံးကဖွဲ့ကြီးပုံမှာခြေကံမှုတွေပြတ်ခန့်ကြတန်ပြန်လဲနေရပေါ့နော်ကျွန်တော်တို့ကဟိုဘက်ကအစိုးရကဟိုကဘုလိုမီတန်းရွှေကမြောက်ဘုလိုမီမြောက်နိုင်ကိုခန့်နိုင်ကြတာဖြစ်တဲ့အတွက်တကယ်အဲ့မှာကလေးကကျွန်တော်တို့ကခြေကံမှုတွေရဲ့ပေးထားချက်နဲ့ရင်းညာမနီရောအဲ့တော့တက်မတော်ကြီးဦးကြီးကအရင်လာတာလားကာလုံးကညင်လာတာဆိုတာတကယ်ညာဒီနေရာမှာတန်ပြန်လဲနေအဲ့ဒီအကျိုးဆက်ကိုကျွန်တော်ခုလာမယ့်ကျွန်တော်2021မှာကျွန်တော်အဲ့ဒီတက်တနာစပြီးတော့ဘာလို့ဆိုတော့ကမ္ဘာကောင်ကြီးတို့ကဒါအခြေခံဥပဒေကိုဟိုရှင်းလင်းစွာပြခိုင်းမထားဘူးဟိုကိုကာကျုပ်ကမ္ဘာကောင်ကြီးချုပ်ကိုအတိတ်ခံပြီးမှသူထွက်မှလာကာလုံးကနေမှာဒါမို့ရှိရင်ခုနကပြောတဲ့ကမ္ဘာကောင်ကြီးချုပ်ကိုအတိတ်ရောက်လာပြီးမှဝင်ကြီးတွေခန့်ထားပြီးမှဒီကာတော့ကမ္ဘာကောင်ကြီးချုပ်ကြောင်းလာဆိုတော့ကျွန်တော်လည်းသေသေးကိုပဲရှိစဉ်းစားမသိဘူးစေညာတခုတော့ကမ္ဘာကောင်ကြီးချုပ်ဒီအစိုးရအတိတ်နဲ့ဒီတော့အတင်းရှိရင်ကမှတော့သူဒီဟိုအကောင်အတက်ဝင်နေလိမ့်မယ်။အခုသူရဲ့ခန်းကဏ္ဍကတော့ဥပမာမှာ new ခံမဲ့နေရတယ်ပေါ့နော်။အဒုတိယသမရအကောင်ဖြစ်တက်ကတင်မဲ့ပုံမှုဖြစ်နေမှာကျွန်တော်ကတော့မညော်လင်မထင်ဘူး။အားလုံးတော့အသူဒီရုပ်ောက်ဝဲတိုင်ငယ်ပြောခဲ့တဲ့ဇာတ်လေးရေနော်ရုပ်ောက်ဝဲကြီးမှာပေါ့နော်။သူတက်မတော်တက်မတော်နဲ့လက်ပြောလို့ရမယ်ပါတီကိုမဲထည့်ပဲဆိုတဲ့ဇာတ်ကဟိုတော်တော်လေးတာသွားတယ်ခင်ဗျာ။အဲ့ဒါဒီသူတို့ရဲ့ mind သူတို့ရဲ့အတွေးခေါ်ကသူတို့ရဲ့ယူဆချက်ကသူဘလိုမျိုးနဲ့ပဲလက်ွဲဖြစ်နေဆိုတာပေါ်တယ်နဲ့ပေါ့နော်သူစိတ်ထဲမှာရှိနေအောင်အဲ့လိုမပြောသေးဘူးတကယ်ကြဘယ်စွတ်နဲ့ပဲတက်တယ်သူကကောင်းဆုံးလက်ွဲလုံးဟမှာပဲလေမဟုတ်လားအဲ့တော့သူတို့နဲ့လက်ွဲလုံးလို့မရတဲ့အစိုးရတက်ရင်တော့သူလက်မတွဲတော့ဘူးလားပေါ့နော်အဲ့တော့ဒါမဲ့ဒီအစိုးရအစ်စ်တို့တော်အစ်စ်တွေပဲတက်မတော်ရင်လည်းဆက်ဆံရေးအခန်းကဏ္ဍကတော့တကယ်တော်တော်လေးကိုတတိသားဆက်ဆံရမယ့်အခြေအနေရှိလို့ကျွန်တော်မြင်တယ်မြင်တယ်ဆိုတော့ကျတော့ဒါပေမဲ့ဘာပဲဖြစ်ဖြစ်ကျွန်တော်ဒီအာဏာရဒီပါတီနေနဲ့တဘောတာကြီးစွာနဲ့ပေါ့နော်တဘောတာကြီးစွာနဲ့ဥပဒေညွှန်းစွာနဲ့တက်မတော်ရဲ့အခန်းကဏ္ဍကိုဟိုတက်နေတော့မကြည့်နဲ့ကျွန်တော်တို့အာဏာပါတီခေါင်းဆောင်တွေနဲ့နိုင်ငံတကာမှာရှိတဲ့စစ်တပ်တွေတော့မှသွားပြီးတော့ကျွန်တော်တို့တက်မတော်ဟိုတောင်းနေတော့တက်လို့တော့သွားပြီးတော့မမင်းဘူးနေကြောသွားနေတာပဲကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံတော်တော်လိုမျိုးနိုင်ငံတော်တိုင်ပင်ပဲကိုလိုပို့ခုလာပြောတာ ဒီမြို့မှာရှိတဲ့စစ်တပ်ကမတော်ပြီးတော့တမလောက်ကောင်ကြီးတို့နဲ့ဒါမျိုးရှိတဲ့ကောင်ကြီးဝင်ကြီးခေါ်သွားပြီးတက်ကိုသွားပြီးတော့သူနဲ့ခမစ်တူစားကြရဲဆံမှာခင်ဗျဒါဒီကတော့ဒါလောက်နဲ့ရင်းကိုကျွန်တော်တို့ကရရက်သက်စစ်မဲ့စစ်တဲ့အချိန်ဆောင်မှာအခြေခံအကြုံကိစ္စတွေဒါပေမဲ့ခက်တင်းတင်းနဲ့ပေါ့နော်ခက်ခေါ်ခေါ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့တက်မလောက်ပါမှာလောမယ့်ကိစ္စတွေမှာလည်းဘာမှတော့နိုင်မှာမသိဘူးကျွန်တော်တို့က
ဟုတ်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်အချိန်ကတော့ကျွန်တော်9မိနစ်လောက်ကျန်သေးတယ်ပေါ့ဆိုတော့ဒီနောက်နောက်ဆုံးပေးဖို့လည်းကျွန်တော်သွားကြည့်ပါမယ်ကျွန်တော်တို့ကတော့ကျွန်တော်လက်ရှိကျွန်တော်ရှေ့မှာကျွန်တော်ဆွေးနွေးခဲ့တဲ့ဒီနိုင်ငံရေးစိန်ခေါ်မှုတွေရှိရင်နောက်ပါဒီ QR ရဲ့စိန်ခေါ်မှုတွေရှိရင်နောက်ပါဒီတိုင်းရင်းသားရဲ့နိုင်ငံရေးကိစ္စတွေရှိတယ်ကာဗွန်ကိစ္စတွေလည်းရှိတယ်ပေါ့ဆိုတော့ဒါဒီစိန်ခေါ်မှုတွေမှာလည်းကျွန်တော်တို့ကလက်ရှိဒီအစိုးရကဒီကာလာအတွင်းမှာဟိုဘာတွေကိုအဓိကထားလှုပ်ဆောင်သိပြီးနောက်အစိုးရနောက်ထပ်ဒီတက်တန်းတစ်ခုမှာကဘယ်လိုကိစ္စတွေကိုဖြည့်ရှင်းသင့်တယ်ပေါ့ဆိုတော့ဒီကာလာအတွင်းမှာဘယ်လိုကိစ္စတွေကိုဦးစားပေးပြီးတော့လှုပ်ဆောင်သင့်တယ်နောက်ထပ်ဒီတစ်နောက်ပေါ်လာမယ့်လွှတ်တော်နဲ့နောက်ပေါ်လာမယ့်အစိုးရမှာတော့ဘယ်လိုကိစ္စတွေကိုဦးစားပေးပြီးလှုပ်ဆောင်သင့်တယ်ဆိုတော့
ကျွန်တော်ခက်ချုပ်ပြီးဆွေးနွေးပြီးပါတော့ဆိုတော့ဒေါက်တာရန်မျိုးသိန်းကိုပဲကျွန်တော်အရင်ကပြီးဆွေးနွေးပေးပြီ။အဲကျွန်တော်ကတော့ဟိုလွန်ခဲ့တဲ့9နှစ်ပေါ့လေလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွင်းမှာနော်ဒီအစိုးရရဲ့အားနည်းချက်အားသာချက်တွေကိုဒီအချိန်မှာသိချပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲတော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့က2021မှာဖွဲ့တဲ့အစိုးရဟာနော်အစိုးရသိဖြစ်ဖို့လိုအစိုးရသိဖြစ်ဖို့လိုတယ်ဆိုတာကအခုလက်ရှိအစိုးရထဲမှာရှိတဲ့ဟလာလုံရည်ကံရည်အားနည်းတဲ့နော်စွမ်းဆောင်ရည်အားနည်းတဲ့အဝင်ကြီးတွေကိုကျွန်တော်တို့အစားတော်ပြစ်နိုင်မှုလိုအပ်တယ်နော်အဲ့ဒီလိုပဲနော်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိတဲ့ဝင်ကြီးချုပ်တွေအစိုးရဖွဲ့ဝင်ဝင်ကြီးတွေကိုလည်းအလားတူပဲဟလာပြောင်းလဲပြစ်နိုင်မှုလိုအပ်တယ်အဲ့ဒါမှသာလေနော်ကျွန်တော်တို့ကတကယ်အစိုးရတစ်ကိုနော်ပြည်သူလူထုလက်ထဲကိုအနှင်းနိုင်မယ်လို့မြင်တယ်ဒါမဲ့9နှစ်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်နော်နောက်ပြည်တွင်းရင်းချမ်းရေးဆိုတဲ့ရည်မှန်းချက်အခုတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကြော်လွားရေးဆိုတဲ့ညီမှန်းချက်တရားဥပဒေစိုးမိုးရေးနော်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့ညီမှန်းချက်တွေကိုနော်ဟိုကောင်းကောင်းမွန်မွန်ပေါ့လေထိထိရောက်ရောက်ဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်။ဟုတ်ကဲ့ဒါတော့အမှုသုံးသက်ပြပါဒီပုံမှာ
။အာဒီလိုပေါ့ဗျာ။ဟိုပြောရမယ်ဆိုလို့ရှိရင်အဲ့ဒါတွေအားလုံးကခုနကကိုရံမျိုးသိန်းပြောသွားတဲ့ဟိုပါပေါ့ဟာဒီပြဿနာတွေပေါ့နော်။ဟာဒီစိန်ခေါ်ချက်တွေပေါ့။အဲ့စိန်ခေါ်ချက်တွေအားလုံးရဲ့အချုပ်အချုပ်ကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီဟောပေါ့ဒီတွေးစီညင်ညွရေးပေါ့နော်တွေးစီညင်ညွရေးဟိုတက်မတော်ကော USGB ရောအလုံးတွေးစီညင်ညွရေးပေါ့ကျွန်တော်တမိုင်းမှာဆိုလို့ရှိရင်ကျွန်တော်အရင်တော့ကျွန်တော်တို့ဒီအလောင်းဘေးရနီးကနော်ဗမာတွေရုံလုံးစုကြည့်လိုက်ဗမာတွေပြီးတော့ကျွန်တော်တို့ကဟိုရှမ်းကရင်တဖြည်းဖြည်းနဲ့ကျွန်တော်ဖြတ်သွားတော့နော်အဲ့တော့သဘောဒီသဘောပါပဲနော်အရင်ဆုံးကကျွန်တော်တက်မတော်နဲ့ဒီပြည်မမှာရှိတဲ့ပါတီကြီးနှစ်ခုကြားမှာရှိတဲ့တွေးစီညင်နေမှုကိုအရင်တိဆောက်အဲ့တော့ဘလို့တိဆောက်မလဲပြဆောင်မယ်ဆိုတော့ပထမတစ်ချက်ကဥပမာဆိုတော့ဟလာပါတီချင်းချင်းဟလာဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုဖို့လို့ခေါ်တာမျိုးကိုဒါကိုလက်မခံဒါဒီ NLD ပါတီရဲ့သဘောထားမဟုတ်ဘူးဆိုတာကိုဒါကိုတရားကျက်ထုတ်ပြန်နောက်တက်မတော်ကိုဟလာ sorry နော်ကျွန်တော်လည်းပြောတာမကောင်းဘူးဟိုစစ်ခွေးလို့ပြောနေတာမျိုးတွေကိုဒါကိုပါတီရဲ့သဘောထားမဟုတ်ဘူးဆိုတော့တရားဝင်ထုတ်ပြန်ဒီလိုပြောလိုက်လို့ရှိရင်ဒါကိုကျွန်တော်ဝတရားနောက်ဆက်မှုနဲ့အရေးယူလို့ရတယ်ဆိုတာဒီဥပဒေပါပြဋ္ဌာန်းပေးတယ်အတားတစ်ချက်ပေါ့နော်တမရောကဓာရီဓာညာရလို့ရှိရင်ကိုရဟုနာကိုဆရာပြောတယ်ပေါ့ဗျာဖွဲ့စည်းပုံဆရာပြောတယ်တမရောဓာရီဓာညာရလို့ရှိရင်ချက်ဝင်ကြည့်ရမယ်နော်နောက်တစ်ခုကသူ့ရဲ့ယန္တိချက်ဖြစ်တဲ့ EAO ဆိုတဲ့ဟိုစစ်တပ်ဂျားထဲမှာဂျားနေပါတယ်ဆိုတဲ့မူဝါဒကိုအရင်ပြရအဲ့ဒါဒီအလုံးကိုဒီ၃ခုကပေါင်းစည်းသွားမယ်ဆိုရင်ခုနနောက်ဦးစီးရုပ်အစ်စ်ခန့်ရင်းတယ်နော် NLD နဲ့ပေါင်းရေးကလည်းဒလကူဖြစ်သွားနှစ်မို့ဆိုလို့ရှိရင်နော်တမရောမှာရှိတယ်ဆိုတော့ဝိုကိုဝိုကန်ဒစ်ကိုဒစ်ကန်လို့ခေါ်ပါကဝေးဌာနကောင်စီအမိတ်စေယုံမိတ်ကဝေးဌာနကောင်စီကြီးကနေပြီးတော့ဟလာဒီစိတ်မချဘူးဆိုရင်ဘုံမူကြီးမင်းအောင်လိုက်ကဟလာသူ့ဘာသာသူတက်တန်းထုတ်လိုက်ကာလုံးကမခေါ်ဘူးเนาะဒါကသူကဖက်စီဝတ်ချီကံဦးရဲ့ချီကံမူမှာလဲပါထားတဲ့အခါကျတော့ဒီပြဿနာကသူကတက်လာတယ်ဖြစ်ဖြစ်နေเนาะအဲ့တော့ဒါကိုကြိုက်တယ်ရှိတယ်မကြိုက်တာရှိတယ်ဒါကိုတော့အရှိဆုံးတော့ကျွန်တော်မပြောတော့ပါဘူးเนาะနောက်တစ်ခုကတော့ညီညွတ်နံမှုကလည်းဒါမှဝင်လာမှာလေညီညွတ်သွားပြီဆိုဝင်လာမယ်မညီညွတ်ဘူးကြောက်နေတယ်ဆိုပြီးပါ့မဟုတ်လား
ဟုတ်ကဲ့ဟုတ်
ဟုတ်ကဲ့အဲ့တော့နောက်ဆုံးပြောရမယ်ဆိုလို့ရှိတော့ဗျာကျွန်တော်တို့အားလုံးရဲ့အချုပ်ကတော့ကျွန်တော်တို့ကဒီဟလာတော့ဟိုကိုဗစ်ကိုကျွန်တော်တို့ချိန်မုန်းဖို့အတွက်ကလည်းတက်မလို့မှရှိတယ်ဖြစ်တဲ့ဖွင့်နဲ့တက်ခဲ့အင်အားကိုကျွန်တော်တို့ကယူမှကျွန်တော်တို့ကရမှာလေဒါကြောင့်မလို့အကုန်ချုပ်ပြောလိုက်မယ်ဆိုလို့ရှိရင်တော့ဒီဟလာ၃ဘွဲ့ပေါ့နော်၃ဘွဲ့ရဲ့စီးလုံးညီညွတ်မှုကိုအရင်တိဆောက်ဖို့ဒီပဓာနာကြတယ်လို့ပြောပါတယ်ကိုရံမျိုးသိန်းပြောခဲ့သွားတာကိုကျွန်တော်အကုန်ထောက်ခံပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမောင်ရနာဒီပုံမှာတစ်ချက်နှစ်ချုပ်လေးဆွေးနွေးပေးပါအောင်တက်တူချုပ်ချုပ်လေးပေါ့
ဒီမှာတည်နေလွတ်တာတည်မပေါ်ခင်မှာဒီပဲအစိုးရနဲ့လွတ်အစိုးရကတော့ကျွန်တော်ဒီရုပ်ဘော်ပဲကာလာမတည်ငြိမ်ဘူးတည်ငြိမ်မှုတွေဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်စိန်ခေါ်ရှိမယ်ပြီးတော့ကိုဗစ်ကမပြီးသေးတဲ့အတွက်ဆ ထုတ်ပြောရင်ကိုဗစ်ကာလစီမံခန့်ခွဲရေးကိုဆက်ပြီးတော့ဒီသုံးလနေမှာဆက်ပြီးတော့လုပ်ရမယ်တော့ရှိတယ်။အဲ့လိုအခြေအနေနဲ့ပဲဘုပ္ပဟိုအစိုးရတည်ထောင်တော့တည်ပြီးသွားမှာပေါ့နော်။အစိုးရတည်ထောင်တဲ့မှာလဲပြောရရင်ကျွန်တော်လက်တွေ့ဆန်နေဟိုစိန်ခုံးပေါ့။အဲ့ပါလဲဆိုတော့ကျွန်တော်ပြောတော့ဘယ်လိုပဲစီရန်နေရာကြီးတဲ့ပုံပေါင်းတာအောင်လုပ်ဖို့လိုတယ်။သူရန်နေရာပါပဲနိုင်ငံတကာရဲ့အသိမလွဲ။နောက်တစ်ခုကကျွန်တော်ဒီရခိုင်ပြည်နယ်မှာမကျင်းပနိုင်တဲ့လွတ်တော်နေရာတွေကိုလဲဟိုအစိုးရအသိမရှိရင်လွတ်တော်အသိမရှိခင်မှာဟိုဒီနေ့ဆိုရင်အေရီးယားချင်းရိုက်ထုတ်တယ်လေ။ဒါပေမဲ့ရောက်ွယ်တော့ပြီးဒီလိုကူညီမယ်။တနင်္ဂနွေနေ့ပြည့်ခဲ့ရက်စဲရီတော့ပါဆိုတာမျိုးပြညာပါဆိုတာမျိုးဟိုဆိုင်ထွက်လာတဲ့အခါမှာကျွန်တော်ဒီဟိုအဲ့နိုင်အဲ့ကြီးနယ်မှာရှိတဲ့ဟိုမက်ဆနာချင်းတွေအခွင့်အရေးပေါ့နော်။နိုင်ငံတော်အခွင့်အရေးမဆုံးရှုံးအောင်လို့ဒီကိစ္စကိုလည်းလုပ်ပြီးဖို့လိုတယ်ပေါ့နော်။ဒါမှသာလေကျွန်တော်တို့လွတ်တော်ဖွဲ့စည်းတဲ့အခါမှာအစိုးရတွေဖွဲ့စည်းတဲ့အခါမှာဆန္ဒတွေအားလုံးကြီးရောပေါ့ပေါ့မှာပေါ့နော်။အဲ့လိုမျိုးကိစ္စလုပ်ပြီးလို့နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဟိုစီးပွားရေးပါပေါ့အဓိကတော့ဒီနိုင်ငံကညီညွတ်နိုင်မှုတွေကကျွန်တော်တို့ဒီအစိုးရအကြောင်းတို့တော့အကြောင်းမပြရဒီကိုဗစ်ကာလမှာတော်တော်လေးကြောင်းလဲလာမဲ့သဘောရှိတယ်။အဲ့အခြေအနေတွေကိုကျွန်တော်တို့ကဘယ်လိုပြန်ပြီးတော့ဟိုနိုင်ငံကြီးညီညွတ်တွေကျန်းဝင်လာဘယ်လိုလုပ်လဲဆိုတာနဲ့တကယ်တမ်းကျတော့စိန်ခေါ်မှုအကြီးပဲ။နောက်တစ်ခုကကျတော့ကျွန်တော်ဒီကိုဗစ်ကာလမှာနိုင်ငံတော်ဘတ်ဂျက်တွေအများကြီးတုံးရတယ်။ဟိုဒူရဲပူတုံးရတယ်။တုံးတဲ့အခါမှာဒါမဲ့အစိုးရတည်နေတဲ့ဘတ်ဂျက်ချိမဲ့ဆိုင်ရာမှုကအရေးကြီးတယ်။အတက်လက်လွတ်စံတာပဲကျွန်တော်ဘတ်ဂျက်ကြီးဘာလို့လုပ်မရဘူး။ကျွန်တော်မအောင်မြင်သေးတဲ့ဟိုငြင်းတို့တို့နဲ့အခြေခံမှုတွေပြင်ဆင်ရေးကိစ္စတွေက formal change ရေပေါ့နော်ဒီအခြေခံမှုတွေပါအခမ်းအနားရတော့လက်ရှိဒါမဲ့တော့မှာဆိုတော့ဆင်မပြေနိုင်ဘူးဘာလို့ဆိုတော့20ရက်က20ရက်ဆိုတော့ပုံမှန်တိုင်းတော့မရှိရတဲ့အတွက်အဲ့တော့ informal change ဖြစ်တဲ့ဟိုကနော်ပြောတဲ့ဒီမှာဟိုအပြင်မှာတွေ့ဆုံဆွေးနွေးကိစ္စတွေလို့နောက်တစ်ခုကဒီဟိုပင်လုံးကွန်ဆန့်လိုဟာမျိုးတွေလို့နောက်တစ်ခုကဒီလိုအပ်တဲ့ဇောတွေကြာဆန်းဖို့ဘူးတွေလို့စသဖြင့်ပေါ့နော်အဲ့တော့အဲ့လိုကိစ္စတွေမျိုးလောက်လုပ်မယ်ဆိုရင်ကိုကျွန်တော်ထင်တယ်ဟိုလက်ရှိဒါမဲ့တို့တော့လည်းအစိုးရဒီမှာပဲသူတောင်းလို့ဒီပေါင်းပေါင်းတုံးနိုင်မယ်အစိုးရနဲ့လုပ်တော်လို့ဒီမှာညင်းတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်ဆွေးနွေးပေးရတဲ့အချိန်ပြည့်သွားပြီဆိုကြောင့်ဒီမှာမဲ့ကျမှာဒီပါတယ်အပောင်ဝင်ဆွေးနွေးပေးကြတဲ့ဒေါက်တာရံမျိုးသိန်းဒေါက်တာအောင်မျိုးမောင်ညာနာအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးပါ
အခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါနိုဝင်ဘာ3ရက်သမရရွေးကောက်ပွဲမှာမဲမတမာမှုတွေရှိရဆိုပြီးအထောက်ထားမပါတဲ့သမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာဝါရှင်တန် DC မှာကျင်းပနေပါတယ် Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်သမရရွေးကောက်ပွဲမှာမဲမတမာမှုတွေရှိရဆိုရဲအထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။အကြိမ်ငယ်ရှင်ပြန်ရတဲ့ဗဲပြောင်းပြီးမဲထည့်လေးရှိတဲ့ပြည်내အတော်များများမှာမဲမတမာမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာတောက်ချာနေကတရက်တွင်ကူးဆက်မှု13,000ခွဲကျော်နဲ့နောက်ထပ်ဆန်းကျင်တက်တင်ခဲ့ပါတယ်။ခြေစပင်းတွေက13,000ခွဲကျော်ရှိခဲ့တာကြောင့်တောက်ချာနေမှာရာဂန်နှုန်း20တိုးလာတာဖြစ်ကြောင်းလဲအခုဆိုကူးဆက်ခံသူ 10,800 ချောင်းနဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။သေဆုံးသူကလည်း2,000ခွဲနီးပါးရှိပါတယ်။အမေရိကန်နိုင်ငံမှာအနောက်ပိုင်းကကယ်လီဖိုးနီးယားနဲ့တောင်ပိုင်းက Texas ပြည်နယ်တွေမှာဒီရောဂါအကူးဆက်ခံသူ10,000ချောင်းနေပြီး Ohio, Iowa, Nebraska နဲ့ Indiana ပြည်နယ်အပအဝင်အနောက်လေပိုင်းဒေသတွေမှာတော့ကူးစက်မှုတွေတိတိတသာတိုးလာနေတာပါမြန်မာနိုင်ငံမှာတော့စနေနေ့အထိဆိုကိုဗစ် -19 အသေပြုလူနာ 68,000 ကျော်ရှိသွားပါပြီတည်ဆုံးသူပေါင်းက 1,552 ဦးရှိပါတယ်ကိုဗစ် -19 ကပိကာလမှာစိန်ခေါ်ချက်တွေရှိနေပေမဲ့အစိုးရကရခိုင်ဒေသတည်ငြိမ်ရေးဖွံ့ဖြိုးရေးကိုကြိုးပမ်းနေတယ်လို့အရှိအအရှက်ထိပ်တီးအစည်းအဝေးတက်ရောက်နေတဲ့ဒေါန်ဆန်းစုကြည်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်ထိုင်းနိုင်ငံမှာဘရင်စနစ်ပြုပြင်ပြောင်းလဲရင်းနဲ့အစိုးရကိုဆန့်ကျင်တဲ့အနေနဲ့စနေနေ့ညကမြို့တော်ဘန်ကောက်ရဲ့အထိမ်းအမှတ်ကျောက်တိုင်းနားမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။2014ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာနှုတ်ထွက်ပေးရင်းတဝင်းမီတာစုရဲ့အခမ်းကဏ္ဍကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။တင်းင်းတွေနဲ့မနှခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့ကျေးဇူးတင်ပါတယ်။ကျမဆင်ရသက်ပါ။
This program has come to you from the Voice of America, Washington.